Welcome to the Voice of America in Burmese.
မင်္ဂလာ ပေါင်း နဲ့ ပြည့်စုံ တဲ့ မနက် ခင်း ဖြစ် ပါသေး ဗျာ Washington မြို့ တော် VOA American အတန်က နေ 2015 ခုနှစ် ဇွန်လ 30 ရက် အင်္ဂါနေ့ မနက် ခင်း အစီအစဉ် တွေကို မြန်မာ စံတော် ချိန် မနက် 6 နာရီ ကနေ 9 နာရီ ထိ line to meter 32 40 49 လို့ ကနေ စတင် အတန်လွှင့် နေ ပါ ခင် ဗျာ
ဒီမနေ့အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အီရန်နျူကလ িয়ার အရေးအပိသက်ဆွေးနွေးဖို့မူလကတမ်းမှတ်ထားတဲ့ဇွန်လ30ရက်နေ့ထက်ကျော်ပြီးတော့ရက်ကြာကြာတက်တန်းတိုးကိုအစီအစဉ်မှရှိဘူးလို့အမေရိကန်အရာရှိတွေကပြောပါတယ်ဆန္ဒခံယူဘက်ကထွက်လာမဲ့ရလဒ်ကိုလေးစားလိုက်နာမယ်လို့ဘန်နာရီးခက်ခဲတဲ့ကြုံတွေ့နေ ချင်းမြို့မှာတင်းလန်လေးကပြုလုပ်ခဲ့ကြပါတယ်ဒီလိုဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုစမိုးဝင်းနဲ့တင်ပြပေးသွားမှာပါခင်
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်အထဲမှာတော့မြန်မာအစိုးရကစစ်ဦးစီးအရာရှိချုပ်လေးဗိုလ်ချုပ်လွင်ဦးကိုဖယ်ရှားလိုက်တာနဲ့ပတ်သက်ပြီ
းခုလက်ရှိစစ်ဦးစီးအရာရှိချုပ်လေးဗိုလ်ချုပ်လွင်ဦးကကျွန်တော်တို့ပြောရရင်တော့ထိုးပြီးတော့မှအခြေခံနဲ့နေတာဖြစ်ပါ
ဝါရှင်တန်ကမြန်မာတန်ရုံမှာစစ်တပ်မှုဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့မှုတဲ့ဘုံမူဟောင်းအောင်လင်းထွတ်ပြောသွားတာဖြစ်ပါတယ်ဒီသတင်းကိုမချာခင်မှာနားဆင်ရမှာပါဒါပြင်လွှတ်တော်ကအတီးပြုတ်လိုက်တဲ့အမျိုးသားပညာရေးဥပဒေကြမ်းကိုဘာကြောင့်ပြန်ပြင်ပေးဖို့ NNE အဖွဲ့ကတောင်းဆိုလိုက်တာပါလေတခါအာရှအခြေခံအဆောက်အအုံရင်းနှီးမြှုပ်နှံမှုဘဏ်တီထောင်ဖို့နိုင်ငံ50လက်မှတ်ရေးထိုးလိုက်တဲ့အကြောင်းနဲ့အာရှဈေးကွက်နောက်ဆုံးအခြေအနေဘယ်လိုရှိလဲဆိုတာကိုနားဆင်ရမှာဖြစ်ပါတယ်ဒီကြောင်းနဲ့မပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုယ်စော်ဝင်းလိုက်တဲ့ဦးစံမဝေတို့ကအကြီးညာပေးမှာဖြစ်ပါရဲ့ခင်ဗျာ
။အီရန်နျူကလ িয়ার ရေးအပြစ်သက်ဆွေးနွေးဖို့မူလကသတ်မှတ်ထားတဲ့ဇွန်လ30ရက်နေ့နောက်ဆုံးနေ့တဲ့ကြော်လွန်ပြီးရက်ကြာကြာတက်တန်းတိုးဖို့အီရန်စစ်စပ်ညှိနှိုင်းရမှုတွေဘက်ကနေအစီအစဉ်မရှိဘူးလို့အစ်မအမေရိကန်အစိုးရအရာရှိကပြောပါရယ်။ဒါပေမဲ့လက်ရှိဆွေးနွေးနေတဲ့အကြောင်းအရာတွေဟာအပြစ်သက်ဆွေးနွေးပွဲမှာပါဝင်မယ်ဆိုပြီးအပြစ်လနေ့ရက်နေ့ကဆွစ်ဇာလန်နိုင်ငံလူဇမ်းမြို့မှာရရှိခဲ့တဲ့မူလကသဘောတူခဲ့ကြတဲ့အကြောင်းအရာတွေနဲ့ပို့ပြီးတော့အသေးစိတ်နေတဲ့အတွက်သတ်မှတ်ရက်ထက်နှစ်ရက်ထက်မကကျော်လွန်သွားမယ်ဆိုရင်လည်းအားအသင့်စရာမဟုတ်ဘူးလို့ဆိုပါရယ်။အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုဖြေလျှော့ပေးဖို့အတွက်အီရန်ဘက်ကနျူကလ িয়ার လက်နက်တည်ဆောက်လို့မရနိုင်တဲ့အဆင့်အထိလျှော့ချပေးရမယ်ပြည်ပြည်စုံတဲ့သဘောတူညီချက်ကိုသတ်မှတ်ရက်အတွင်းရနိုင်ဖို့ဆွေးနွေးနေကြတဲ့ဗီယက်နာမ်မြို့မှာအဲ့ဒီအရာရှိတွေကတင်းတင်းလာနေကပြောလိုက်တာပါ။ဒါဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးကိုလက်ငင်းအကျိုးဖြစ်ထွန်းစေမဲ့အရေးပါတဲ့သဘောတူညီချက်ဖြစ်လို့လုံခြုံရေးကောင်စီအများအားအဖွဲ့ဝင်၅နိုင်ငံအပေါင်း၁တို့အပြင်အရှေ့အလယ်ပိုင်းအီရန်နဲ့တကမ္ဘာလုံးရဲ့လုံခြုံရေးအတွက်ပါလက်ငင်းအကျိုးဖြစ်ထွန်းစေမဲ့သဘောတူညီချက်ဖြစ်တယ်လို့ဆိုပါတယ်ဆွေးနွေးပွဲနဲ့ဆိုင်တဲ့အသေးစိတ်အချက်အလက်တွေကိုစစ်စစ်ညီနိုင်ရေးမှုတွေကထုတ်ဖော်ပြောဆိုခြင်းမရှိပေမဲ့အဓိကအခက်အခဲဖြစ်နေတဲ့အကြောင်းအရာတွေဟာကုလသမဂ္ဂနျူကလ িয়ার စစ်ဆေးရေးမှုတွေအီရန်နျူကလ িয়ার စေယုံတွေကိုဘလောက်ထိဝင်ရောက်စစ်ဆေးခွင့်ရှိမလဲဆိုတာနဲ့အီရန်ပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေကိုဘလောက်မြန်မြန်လျှော့ချပေးမလဲဆိုတဲ့အချက်တွေပါဝင်နိုင်တယ်လို့ဆိုပါတယ်
ဂရိနိုင်ငံဝန်ကြီးချုပ်အလစ်စစ်စီပရက်စ်ကသူသဘောမတူခဲ့တဲ့ဂရိနိုင်ငံရဲ့အနာဂတ်စီးပွားရေးပေါ်ဥရောပရဲ့ချိုးချံချွေတာရေးစီကံသတ်မှတ်ချက်တွေကိုလာမယ့်ဆန္ဒခိုင်ခွဲမှာဆန္ဒမဲပေးသူတွေကထောက်ခံကြမယ်ဆိုရင်သူ့အနေနဲ့လေးစားလိုက်နာမှာဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။ဒါပေမဲ့သူ့ရဲ့လက်ဝဲအစွန်းရောက်အစိုးရအနေနဲ့ဥရောပငွေကြေးချေးငှားသူတွေကဒေါ်လာဘီလီယံနဲ့ချီတဲ့ငွေတွေထုတ်ပေးဖို့အတွက်အပြန်လှန်အနေနဲ့တောင်းဆိုထားတဲ့အချက်တွေပါတဲ့ပြုရင်ပြောင်းလဲရေးအစ်စ်တွေကိုအကောင့်ထဲဖော်နိုင်မှာမဟုတ်တဲ့အကြောင်းမစ္စတာစီပရက်စ်ကပြောဆိုခဲ့ပါတယ်ဂရိအစိုးရအနေနဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကိုအင်ကာနီမှာပြန်ဆက်ရမယ့်ဒေါ်လာတန်း1800ပြန်လည်ပေးဆက်ဖို့ပြက်ကွက်လိမ့်မယ်ဆိုတဲ့ထင်ကြေးပေးမှုတွေထွက်ပေါ်နေပြီးစီကံသတ်မှတ်မှုတွေပေါ်ဆန့်ကျင်တဲ့သူတွေကတနင်္လာနေ့အေတင်မြို့မှာခြိတက်ဆန္ဒပြခြင်းမှာမစ္စတာစီပရက်စ်ကရုတ်တံကနေအခုလိုပြောဆိုလိုက်တာဖြစ်ပါတယ်အခုလိုအကြွေးပြန်ဆက်ဖို့ပြက်ကွက်မှုကဂရိနိုင်ငံကို19နိုင်ငံနဲ့ဖွဲ့စည်းထားတဲ့ယူရိုငွေအသုံးပြုတဲ့အဖွဲ့ကနေထွက်သွားနိုင်တဲ့အခြေစိုက်နိုင်ပါတယ်အာရှဂျာမနီနဲ့ပြင်သစ်နိုင်ငံတွေကတော့ stock share ဈေးကွက်တွေဟာ300ကိုင်းနှုန်းအထက်ကျဆင်းသွားခဲ့ပြီးနယူးယောက်မြို့က stock share ဈေးပိတ်ခံသည့်အချိန်မှာ200ကိုင်းနှုန်းနီးပါးကျဆင်းသွားခဲ့ပါတယ်နိုင်ငံတကာငွေကြေးချေးငှားသူတွေကအင်ကာနီမှာနောက်ဆုံးပြန်လည်ပေးဆက်ရမယ်ဆိုတဲ့သဘောတူညီချက်နဲ့ထုတ်ချထားတဲ့ရက်နီးကလာတာကြောင့်အေတင်မြို့တော်က stock share အယောင်းဝယ်တွေပိတ်ထားခဲ့ရတာ6ရက်ရှိနေပြီဖြစ်ပါတယ်။ဂရိနိုင်ငံကချေးငွေဒေါ်လာတန်း8000အကန့်အသတ်နဲ့ချေးပေးဖို့ထောက်ခံထားပေမဲ့ငွေကြေးချေးငှားသူတွေကချိုးချံချွေတာရေးပြုလုပ်ဖို့စီကံကျက်အစ်စ်တွေတတ်မှတ်နေပါတယ်။ဘန်ဒါရေးဝန်ဆောင်မှုပေးတဲ့ S&P ကုမ္ပဏီကဂရိနိုင်ငံရဲ့အကျွေးယူနိုင်ခွင့်အဆင့်ကိုစိတ်မချရတဲ့အခြေအနေသတ်မှတ်ထားလိုက်ပြီး လွန်ခဲ့တဲ့16နှစ်ကာလအတွင်းနိုင်ငံပေါင်း16နိုင်ငံနဲ့ဖွဲ့စည်းထားတဲ့ယူရိုငွေကြေးအသုံးပြုတဲ့နိုင်ငံတွေအတွင်းကနေပထမဆုံးထွက်ခွာသွားနိုင်ခြေရှိတယ်ဆိုပြီးတော့50ရာခိုင်နှုန်းရှိတဲ့နိုင်ငံအဖြစ်သတ်မှတ်ပြောဆိုလိုက်ပါတယ်
။အီဂျစ်နိုင်ငံမှာတင်းလင်းလာနေကဖြစ်သွားခဲ့တဲ့ကာဘုံပေါက်ကွဲမှုအတွင်းအစိုးရရှိနေချုပ်သိဆုံးသွားပါတယ်။အစိုးရရှိနေချုပ်အိမ်ကနေအလုတ်ကိုအသွာစီးလာတဲ့ရင်တန်းကိုကိုင်ရိုမြို့မှာပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အီဂျစ်နိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်တုန်းကအစ္စလာမ်ဝါဒီအစိုးရပြုတ်ချသွားပြီးနောက်ပြစ်လုတဲ့စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်သိဆုံးသူတွေထဲတင်းလင်းလာနေကသိဆုံးသွားတဲ့အစိုးရရှိနေချုပ်ဟီရှမ်ဘာရကတ်ဟာအဆင့်အမြင့်ဆုံးအစိုးရအရာရှိဖြစ်ပါတယ်။ရှင်းနေကြဘာရကတ်ဟာ2013ခုနှစ်တုန်းကစစ်တပ်ကအာဏာသိမ်းပြီးယာရုကဖြုတ်ချခံလိုက်ရတဲ့တမရဟာမိုဟာမက်မော်စီအပါအဝင်မွတ်စလင်ညီကိုရောများအဖွဲ့ဝင်တွေနဲ့တခြားစစ်သေးကြွတွေကိုတရားစွဲဆိုခဲ့သူလည်းဖြစ်ပါတယ်။တင်းလာနေကပောက်ခွဲမှုဟာရှင်းနေကြဘာရကတ်အိမ်ကထွက်လာတဲ့အချိန်ကိုင်ရိုမြို့ကဟယ်လီယိုပိုလစ်ဆိုတဲ့လူကုန်တိုင်းရပ်ကွက်ကိုရောက်တဲ့အချိန်မှာဖြစ်သွားခဲ့တာပါ။ရှင်းနေကြဘာရကတ်ရဲ့ကိုရန်တော်တွေနဲ့အရက်သားအနည်းဆုံး9ဦးလောက်ထိခိုက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုသူတို့ပြုလုပ်ခဲ့ကြောင်းလူတိမများတဲ့ Giza Popular Resistance လို့အမည်ပေးထားတဲ့အဖွဲ့ကပောက်ကွဲမှုကနေရပ်ယူထားတဲ့ဓာတ်ပုံတွေနဲ့တကွ Facebook လူမှုကွန်ရက်မှာထုတ်ဖော်ပြောကြားလိုက်ပါတယ
်။နိုင်ငံတကာကုံသွေးရေးသဘောတူညီမှုတွေကိုတမရအနေနဲ့တိုးမြှင့်ညှိနှိုင်းလှုပ်ဆောင်ခွင့်ပေးမဲ့ဥပဒေကြမ်းနဲ့အဲ့ဒီလိုကုံသွေးရေးသဘောတူညီချက်တွေကြောင့်အလုတ်ဆုံးရှုံးရတဲ့အလုတ်သမားတွေကိုအကူအညီထောက်ပံ့ပေးနိုင်မဲ့ဥပဒေကြမ်းကို American တမရ Barack Obama ကလက်မှတ်ရေးထိုးပြီးတော့ဥပဒေအဖြစ်အတည်ပြုလိုက်ပါတယ်။ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်နှစ်ပါတီပူးပေါင်းဆောင်ရွက်ပြီးတော့ဒီဥပဒေကြမ်းကိုလွှတ်တော်ထဲမှာအတည်ပြုနိုင်ခဲ့တဲ့အထိမ်းအမှတ်နဲ့တမရအင်ပီရိုမှာကျင်းပတဲ့အခမ်းအနားတစ်ခုမှာမစ္စတာအိုဘားမားကအခုလိုလက်မှတ်ရေးထိုးခဲ့တာပါဒီဥပဒေကြမ်းဟာလွှတ်တော်ထဲမှာအပြင်းထန်အခြေအတင်ဆွေးနွေးခဲ့ကြပြီးရှာချပါပါဒီမိုကရက်တစ်နဲ့ရီပပ်ဘလစ်ကန်လွှတ်တော်အမတ်တွေပူးပေါင်းပြီးတော့တမရနဲ့ထိတိုက်တွေ့မှုတွေရှိခဲ့ပါတယ် TPA လို့ခေါ်တဲ့တမရရဲ့ကုံသွေးရေးသဘောတူညီမှုတွေကိုတိုးမြင့်ဆောင်ရွက်မှုပြုလုပ်ခွင့်ဟာTPP ကို Pacific ဒေသမှာရှိတဲ့တခြားနိုင်ငံ7နိုင်ငံနဲ့ကုံတော်ရေးလွတ်လပ်ခွင့်တွေအရှိန်မြန်မြန်ပြီးမြောက်စေမှာဖြစ်ပါတယ်။ Mr. Obama လက်မှတ်ရေးထိုးခဲ့တဲ့ဥပဒေကြမ်းတစ်ခုဟာတွန်းမြင့်လာတဲ့ကုံတော်ရေးတွေကြောင့်အလုတ်ဆုံးရှုံးရတဲ့အလုတ်သမားတွေကိုအလုတ်ပြန်ပြီးတော့ရဖို့အတွက်ဒေါ်လာတန်450ထောက်ပံ့မှာဖြစ်ပါတယ်။
ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအာရှဖွံ့ဖြိုးရေးကိုအာယုံဆိုင်လှုပ်ဆောင်မဲ့အာရှအခြေခံအစအုံရင်းနှီးမြှုပ်နှံမှုဘဏ် AIIB တည်ထောင်မဲ့သဘောတူညီချက်စာချုပ်ကိုအဖွဲ့ဝင်နိုင်ငံပေါင်း50ကျော်ကကိုယ်စားလှယ်တွေပေကျင်းမြို့တော်မှာတင်းနစ်လာနေကလက်မှတ်ရေးထိုးလိုက်ကြပြီဖြစ်ပါတယ်ဒီသဘောတူညီချက်ကိုတော့ဩစတြေးလျနိုင်ငံကစတင်လက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်အဝေးပြေးလက်မှတ်ကြီးမြေရထားလန့်တွေစိတ်ကန်းတွေဆက်သွယ်ရေးလုပ်ငန်းတွေလောင်စာဆွမ်းအင်နဲ့လျှက်စင်မီစီမံကိန်းတွေအတွက်ရည်ရွယ်ဖွဲ့စည်းထားတဲ့ဒီဘဏ်အတွက်နှစ်စဉ်ဒေါ်လာဘီလီယံ800လောက်လိုအပ်မှာဖြစ်ပါတယ်။တရုတ်က AIIB ရဲ့မှတ်ငွေဒေါ်လာဘီလီယံ100တဲကဒေါ်လာဘီလီယံ30နီးပါးကိုထည့်ဝင်มาဖြစ်ပြီးဘဏ်ရဲ့မဲပေးပိုင်ငွေ25ရာခိုင်နှုန်းကိုရရှိมาဖြစ်ပါတယ်။အိန္ဒိယနဲ့ရုရှားတို့ကဘဏ်ရဲ့ဒုတိယနဲ့တတိယအများဆုံးမှတ်ငွေထည့်ဝင်တဲ့နိုင်ငံတွေဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့ AIIB ဘဏ်မှာဒေါ်လာ264သန်းခွဲမှတ်ထည့်ဝင်ဖို့ပြည်ထောင်စုလွှတ်တော်ကအတည်ပြုထားပြီးလည်းဖြစ်ပါတယ်မြမလာမန်းဆက်သွေးရေးကဏ္ဍမှာအထောက်အကူကောင်းတွေရလာလိမ့်မယ်လို့မျှော်လင့်လို့ရတဲ့အကြောင်းစီးပွားရေးပညာရှင်တွေကပြောပါတယ်တရုတ်တို့ဥဆောင်မဲ့ AIIB ဘဏ်မှာပါဝင်ဖို့အာရှပစိဖိတ်ဒေသတွေနိုင်ငံတွေပြင်ဥရောပနဲ့အရှေ့အလယ်ပိုင်းဒေသနိုင်ငံတွေပါလက်မှတ်ရေးထိုးပြီးဖြစ်ပါတယ်အာရှအခြေခံစာအုပ်ရင်းနှီးမြှုပ်နှံမှုဘဏ်မှာအဖွဲ့ဝင်နိုင်ငံတွေအဖြစ်ပါဝင်ဖို့နိုင်ငံပေါင်း58နိုင်ငံတို့ကသဘောတူထားပေမဲ့တင်းနယ်လာနေကသဘောတူလက်မှတ်ရေးထိုးပွဲမှာတော့မြန်မာအပါအဝင်နိုင်ငံပေါင်း50တို့ကပဲလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ပြည်တွင်းမှာသဘောတူညီချက်မရသေးတာကြောင့်လက်မှတ်မထိုးနိုင်သေးတဲ့နိုင်ငံ9နိုင်ငံထဲမှာတော့ထိုင်းမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတို့လည်းပါဝင်ပါတယ်။အမေရိကန်နဲ့ဂျပန်တို့ဟာလည်းတရုတ်နိုင်ငံကဥဆောင်တဲ့ AIIB ဘဏ်မှာပါဝင်ခြင်းမရှိသေးပါဘူး
။မြန်မာသမရဦးသိန်းစိန်မွန်ဂိုလီးယားနိုင်ငံခီးစဉ်အတွင်းမြန်မာနဲ့မွန်ဂိုလီးယားနှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းဆိုင်ရာပူးပေါင်းဆောင်ရွက်ရေးဆိုင်ရာ MOU နားလည်မှုစာချုပ်လွှာ3ခုလက်မှတ်ရေးထိုးနိုင်ခဲ့တဲ့အကြောင်းမွန်ဂိုလီးယားသမရဆာဟီဂင်အေဒဘရော့ကပြောဆိုလိုက်ပါတယ်။ နှစ်ဖက်စီးပွားရေးလုပ်ငန်းရှင်တွေကြအပြန်လှန်အတွေ့အကြုံဖလှယ်မှုတွေလှုပ်ဆောင်မှုသဘောတူညီခဲ့ကြသလိုလေကြောင်းတည်ယူပို့ဆောင်ရေးကမ္ဘာလှည့်ခီးသွွားလုပ်ငန်းတက်ထူတူးဖော်ရေးလုပ်ငန်းနဲ့စီးပွားရေးကဏ္ဍအပါအဝင်ကဏ္ဍပေါင်းများစွာမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်သွားမယ်လို့တနင်္လာနေ့ကသမ္မတနှစ်ဦးပူးတွဲပြီးတော့ထုတ်ပြန်ခဲ့တဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်မြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကြိုးပမ်းမှုတွေကိုမွန်ဂိုလီးယားသမ္မတကအတိအမှတ်ပြုခဲ့ပြီးလာမယ့်2015ခုနှစ်အထွေထွေရွေးကောက်ပွဲဟာပြည်ပြင်ပြောင်းလဲမှုတွေပေါ်ဆောင်မှုတမိုင်းတင်မှာဖြစ်တဲ့အကြောင်းနဲ့ဒီမိုကရေစီနည်းကြရွေးကောက်ပွဲကျင်းပနိုင်ရေးအတွက်လည်းမွန်ဂိုလီးယားရဲ့အတွေ့အကြုံတွေပြန်ဖလှယ်ဖို့အတွက်ရွေးကောက်ပွဲစောင့်ကြည့်ရေးပုဂ္ဂိုလ်တွေဆေးလွတ်ပေးဖို့အစဉ်အသင့်ရှိတဲ့အကြောင်းမွန်ဂိုလီးယားသမ္မတကပြောဆိုခဲ့ပါတယ
်နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ဦးစံမိုးဝေတို့ကကြီးညာပေးသွားခဲ့တာဖြစ်ပါတယ်။အခုကစပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့မြန်မာစစ်တပ်ကလေတပ်အစစ်မြင့်အရာရှိတူကိုဖယ်ရှားလိုက်တဲ့အကြောင်းနဲ့စကြပါတယ်။မြန်မာအစိုးရကအစစ်မြင့်လေတပ်အရာရှိတူကိုယာဒုကနေဖယ်ရှားလိုက်တာဟာတရုတ်မြန်မာနယ်စပ်မှာကိုးကန်းနဲ့ဖြစ်ပေါ်တဲ့တိုက်ပွဲတွေအတွင်းတရုတ်နိုင်ငံဘက်ကဘုံစံတွေကျသွားခဲ့တဲ့အပေါ်တရုတ်အစိုးရကဖိအားပေးလာတဲ့အတွက်ကြောင့်ဖြစ်တယ်လို့မြန်မာစီရေးကိုလေးလာနေသူတွေကပြောပါတယ်။အပြည့်စုံကိုတော့ကိုဇော်ဝင်းနိုင်ကတင်ပြပေးထားပါတယ်ခင်ဗျာ။
မြန်မာအစိုးရကစစ်ဦးစီးအရာရှိချုပ်လေဘုတ်ချုပ်လွင်ဦးကိုယာရုကဖယ်ရှားပြီးပုံမှုချုပ်မောင်မောင်ကျော်နဲ့အစားထိုးခံထားလိုက်တာဟာဒီကိစ္စမှာအဓိကတာဝန်ရှိတဲ့ကာကွယ်ရေးဦးစီးချုပ်ကိုအေးမြူပဲဘုတ်ချုပ်ဝယ်လွင်ကိုသာယာရုကဖယ်ရှားလိုက်ခြင်းဖြစ်တယ်လို့ဝါရှင်တန်ဒီစီမြို့ကမြန်မာစစ်တမ်းရုံးမှာစစ်တမ်းမှုအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဗိုလ်မှူးအောင်လင်းထွတ်ကပြောပါတယ
်။ခုလက်ရှိစစ်ဦးစီးအရာရှိချုပ်လေဘုတ်ချုပ်လွင်ဦးကပြောရရင်တော့ထိုးပြီးတော့မှအကျိုးခံရတဲ့နေသားမျိုးဖြစ်ပါတယ်။ဒီတမ်းတော်မှာစင်ဆက်ပေါ်ဒီကျွန်တော်တို့ရှိစဉ်တဲ့ကအခုတိပါပဲတမ်းတော်စစ်လီမြန်နေသုံးတာနဲ့ပတ်သက်ပြီးလို့ရှိရင်တမ်းတော်ကာကွယ်ရေးကိုစီချုပ်ကဘုရားဝင်မဲအောင်လာရဲ့သမင်းငယ်ပဲလောက်ရပါတယ်ခင်ဗျာအထူးသဖြင့်တော့ဒီလိုလေတဲ့အစ်စ်စင်းတွေလုတ်တဲ့အခါမှာအောက်ကဒီဘုချုပ်လူမျိုးတို့ပိုင်းဘုချုပ်လူမျိုးရဲ့အထက်မှာဘုချုပ်ကြီးတယောက်ရှိပါတယ်ဘုချုပ်ကြီးခေအောင်မြင့်သူတို့ပိုင်းကနေပြီးတော့မှစင်ခဲစင်ခဲတင်ပြပြီးတော့မှအမိန်တောင်းခံပြီးတော့မှပြစ်ခတ်ခွင့်ကျွန်တော်ရပါတယ်တကယ်ကတော့ရှိတာတော့ကာဝေးဦးချုပ်ဘုချုပ်ကြီးမြောက်လိုက်ပါပဲ
ပြီးခဲ့တဲ့မလ23ရက်နေ့ကတရုတ်နိုင်ငံယူနန်ပြည်နယ်အတွင်းကကြံငဲတစ်ခုတည်းကိုဘုံစံကျခဲ့တဲ့အတွက်အဲ့ဒီဘုံစံနေထိမှန်ပြီးတရုတ်နိုင်ငံသား5ဦးသေဆုံးခဲ့ရသလိုမေလလယ်တုန်းကလည်းနောက်တစ်ကြိမ်ဘုံစံနေကျခဲ့တဲ့အတွက်တရုတ်နိုင်ငံသားအပါအဝင်နေဆက်မှာရှိတဲ့မြန်မာနိုင်ငံသားတချို့လည်းထိခိုက်ဒဏ်ရာရခဲ့တာပါဒီကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကအစောပိုင်းမှာညှင်းဆိုခဲ့တာတွေရှိသလိုတရုတ်ဘက်ကတောက်မှန်ခိုင်းတာတွေလည်းရှိခဲ့ပါတယ်ဒါပေမဲ့တရုတ်နိုင်ငံအတွင်းကိုလက်နက်ကြီးကြီးတွေပုံစံတွေဒုတိယအကြိမ်ကျသွားပြီးတဲ့နောက်မှာတော့တရုတ်ဘက်ကသတိပေးပြောဆိုတာတွေရှိလာခဲ့ပြီးနိုင်ငံနေဆက်မှာစီရေးလက်ကျင်တာတွေပါလှုပ်လာခဲ့တာပါအဲ့ဒီနောက်မှာတော့မြန်မာအစိုးရဘက်ကနိုင်ငံသားရေးဝန်ကြီးဦးဝနာမောင်လွင်ဦးဆောင်တဲ့အစစ်မြင့်ကိုယ်စားလှယ်အဖွဲ့တရုတ်နိုင်ငံကိုဆီလွတ်ပြီးတောင်းပန်တာနဲ့တာဝန်ရှိသူတွေကိုအရေးယူတာတွေလှုပ်ဆောင်မယ်အကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ်ဒါကြောင့်လဲအခုလိုဗိုလ်ချုပ်ဝေလင်ကိုယာရုကဖယ်ရှားရတဲ့အထိဖြစ်လာခဲ့တာပါစစ်အစိုးရလက်ထက်ကတရုတ်မြန်မာဆက်ဆံရေးကောင်းမွန်ခဲ့ပေမဲ့သမရာဦးသိန်းစင်အစိုးရတက်လာပြီးတဲ့နောက်နိုင်ငံဆက်ဆံရေးဟာတဖြည်းဖြည်းဆိုးဝါးလာနေတာကြောင့်မြန်မာအစိုးရအနေနဲ့တခြားဒေသတွင်းကနိုင်ငံတွေကိုပြန်လည်ချင်းကပ်လာတာတွေကိုတွေ့ရတယ်လို့ဗိုလ်မှူးအောင်လင်းထွတ်ကသုံးသပ်ပါတယ်။တရုတ်မြန်မာဆက်ဆံရေးမှာအဆင်မပြေမှုတွေရှိနေတဲ့အချိန်မှာပဲကာဝေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်မေအောင်လိုင်ဟာလာမယ့်ဇူလိုင်လစားမှာအိန္ဒိယနိုင်ငံကိုတွားရောက်ဖို့ရှိနေပါတယ်။ဗိုလ်ချုပ်မူဂျင်မေအောင်လိုင်အိန္ဒိယနိုင်ငံကိုတွားမယ့်ကိစ္စဟာနိုင်ငံနယ်စပ်ဒေသမှာရှိနေတဲ့လက်နက်ကင်အဖွဲ့အစည်းတွေကိစ္စဆွေးနွေးဖို့တဲ့ပို့တဲ့အကြောင်းအရာတွေကိုဆွေးနွေးပြောဆိုကြဖို့ရှိတယ်လို့ဘုံမှုအောင်လင်းထွတ်ကပြောပါတယ
်ဒီကကတော့ဒီအိန္ဒိယဒီပေါ်ရာမြေဆက်မှာရှိတယ်နာဂတဘုံနဲ့ကပဲတောင်းရံသူကိုအကြောင်းပြပြီးတော့မှအိန္ဒိယစီယာစီရေးရပေါ့လေဆက်အကူညီတောက်ခံနိုင်တယ်အိန္ဒိယလက်နက်ကလည်းသိဆိုးတဲ့လက်နက်တော့မဟုတ်ဘူးဗျအိန္ဒိယလက်နက်ကလည်းဒီချက်ကဒီရုရှားလက်နက်ဒီကောင်းကောင်းကိုတုံးခဲ့တဲ့နိုင်ငံပဲလေအတည်းကိုကမ္ဘာ့တုံးနိုင်တဲ့နိုင်ငံလက်နက်ဒီဖြစ်တာဟုတ်ဒီလက်နက်ကိစ္စကတော့ပါမယ်ပေါ်လာနံမိတ်ကိစ္စလည်းပါမယ်တကယ်လည်းဒီနိုင်ငံရေးကိစ္စလည်းတို့ပါမယ်အနေနဲ့ကျွန်တော်တို့တွေ့ရပါမယ်ရှင်းရှင်းပြောရင်တော့ဒီမော်ဒီလိုပေါ်နေသွားတွေ့ထားတဲ့ပြီးတော့မှတို့ကြီးတွေ့ထားတဲ့အနေအထားမျိုးတော့တို့အဲ့လိုလိုက်လုပ်နေတယ်လို့ကျွန်တော်မြင်တယ်သမလကဒုတိယသမဉဏ်တုံးကရုရှားသွားတယ်ဗျာအခုမင်းအောင်လိုင်းဒါအိန္ဒိယသွားတယ်တကယ်တော့ဒီနေသပေါ်လာကိစ္စလေးနဲ့တလောက်ကြီးရေးကြီးခွင့်ကျယ်လုပ်ပြီးတော့မှတော့ကဝေးဦးစီးချုပ်ကလည်းသွားပြမလို့ပြကျွန်တော်သိလောက်တာလေ
တကယ်တော့ဦးသိန်းစင်အစိုးရတက်လာပြီးကတည်းကမြန်မာနိုင်ငံအတွင်းမှာရှိတဲ့တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေအပေါ်လူထုရဲ့အမြင်တွေပြောင်းလဲလာပြီး အဲ့ဒီလုပ်ငန်းတွေအပေါ်ကန့်ကွက်ဆန္ဒပြမှုတွေလည်းတဖြည်းဖြည်းများလာနေတာကြောင့်တရုတ်အစိုးရဘက်ကလည်းစိုးရိမ်မှုတွေရှိလာနေတာဖြစ်ပါတယ်။ဒါကြောင့်လည်းမြန်မာလူထုရဲ့ထောက်ခံမှုရှိနေတဲ့အတိုက်ခံပါတီ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကိုတရုတ်နိုင်ငံကိုဖိတ်ကြားလိုက်တာဖြစ်တယ်လို့ဗိုလ်မှူးအောင်လင်းထွတ်ကပြောပါတယ
်။ပုံမှန်လေးပြောရတော့တရုတ်ကတော့မကြိုက်တော့ဘူးရှင်းပြောတော့လေ။အဓိကကသူ့ကပေါ့လေသူတို့ရေရှည်ကြရင်ပြည်သူလူထုရဲ့ထောက်ခံမှုမရဘူးမရတဲ့အခါမှာတရုတ်ရဲ့အကျိုးစီးပွားတွေကလည်းပြည်သူလူထုထောက်ခံမှုမရရင်ဒါအပြည့်အစုံရှိခဲ့ပြီလေ1969ခုနှစ်တရုတ်မှာရေခင်းဖြစ်တာတို့ဒါလူတွေမကျေနပ်လို့ရှိရင်သူ့ရဲ့အကျိုးစီးပွားတွေတက်စီးမှာပဲအဲ့တော့ဒီမကြိုက်တဲ့ဒီဆိုတော့သူမထောက်ခံကျင်တော့လို့ပုံမှန်လေးပြောတော့လူထုကြိုက်တဲ့ဒေါ်အောင်ဆန်းစုကြည်ဖွဲ့ဦးတို့ကောင်းလားဆိုလို့မှကြောင်ဝဲပြန်ထောက်ခံကြတဲ့နေတိုင်းလူမြင်တယ်လေဒီနိုင်ငံရေးရတော့အခုလက်ရှိရွေးကောက်ပွဲအခြေအနေမှာဘယ်လိုဖြစ်လာမယ်ဆိုတော့အားလုံးကတော့ဒါစောင့်ကြည့်ရနေတိုင်းလူရှိတယ်ပေါ့လေဘာပဲဖြစ်ဖြစ်တရုတ်နဲ့ဒီလက်ရှိဆိုးရတဲ့ဘိုင်းပေါ့လေဆိုးရနေတော့ဒီချင်းလို့အဆင်မပြေတော့မှန်ပဲ
တရုတ်နိုင်ငံခီးစဉ်အတွင်းဒေါအောင်ဆန်းစုကြည်ကိုတရုတ်သမ္မတရှီကျင်းပင်ကိုယ်တိုင်လက်ခံတွေ့ဆုံတာဟာလဲနိုင်ငံတော်အကြီးအကဲမဟုတ်တဲ့ဧည့်သည်တယောက်ကိုတရားဝင်လက်ခံတွေ့ဆုံရိုးအစဉ်လာမရှိတဲ့တရုတ်နိုင်ငံအတွက်ဒါဟာထူးခြားတဲ့လှုပ်ဆောင်ချက်တစ်ခုလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာအခုနှစ်အတွင်းရွက်ောက်ပွဲတွေကျင်းပဖို့ရှိနေတဲ့အတွက်မြန်မာအစိုးရတာဝန်ရှိသူတွေဟာဒေသရင်းနိုင်ငံတွေအပါအဝင်နိုင်ငံတကာရဲ့ထောက်ခံမှုရနိုင်အောင်အစွမ်းကုန်စူးစမ်းလှုပ်ဆောင်နေတယ်ဆိုတာသိတာထင်ရှားနေတယ်လို့ဗိုလ်မှူးအောင်လင်းထွတ်ကပြောပါတယ
်ကုဇော်လိုင်းတင်ဆက်ပေးသွားတာဖြစ်ပါတယ်အာရှအခြေခံအဆောက်အအုံရင်းနှီးမြှုပ်နှံမှုဘဏ်နဲ့ဆိုင်တဲ့သတင်းကိုပြောခဲ့မှာအခုတစ်ခါတော့အမျိုးသားပညာရေးဥပဒေချမ်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။သမ္မတဦးသိန်းစိန်လက်မှတ်ရေးထိုးပြီးတော့ပြည်ထောင်စုလွှတ်တော်မှာအတည်ပြုလိုက်တဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်လိုက်တဲ့ဥပဒေချမ်းဟာအစောပိုင်းသဘောတူညီချက်နဲ့ကွဲလွဲနေတဲ့အတွက်ပြန်လည်ပြင်ဆင်ပေးဖို့ NNER နိုင်ငံလုံးဆိုင်ရာပညာရေးကွန်ရက်ကတောင်းဆိုလိုက်ပါတယ်။လွှတ်တော်နဲ့အစိုးရကပါအတည်ပြုထားပြီးဖြစ်တဲ့အတွက်ပြင်ဆင်နိုင်မယ့်အခွင့်အလမ်းကတော့နည်းပါးနေပြီလို့လည်းလွှတ်တော်ကိုယ်စားလှယ်တွေကမြင်ကြပါတယ်။အသေးစိတ်ကိုတော့မတ်စုမုံကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
သမရဦးသိန်းစိန်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲလက်မှတ်ရေးထိုးထားပြီးတော့ပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်တဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေဟာဒီမိုကရေစီပညာရေးဦးဆောင်ကော်မတီကကြောင်းသားကိုယ်စားလှယ်တွေလွှတ်တော်အစိုးရနဲ့လေးပွင့်ဆိုင်သဘောတူညီချက်နဲ့ပေးပို့လိုက်တဲ့ပြင်ဆင်ချက်ဥပဒေမူကြမ်းနဲ့အကြီးအကျယ်ကွဲလွဲနေတယ်ဆိုပြီးနိုင်ငံလုံးဆိုင်ရာပညာရေးစနစ်ပြုပြင်ပြောင်းလဲရေးဆိုင်ရာကွန်ရက် NNER ကကန့်ကွက်ခဲ့တာဖြစ်ပါတယ်။ဒီအတွက်ပြန်လည်ပြင်ဆင်ပေးဖို့တောင်းဆိုခဲ့ရတာဖြစ်တဲ့အကြောင်း NNER ကဒေါက်တာအာကာမိုးသူကပြောပါတယ
်ဒီဝိဆိုင်သဘောတူညီချက်ကအကန့်ငင်းမရှိဘူးဆိုတဲ့ဟာကိုထောက်ပြချင်တာရယ်နောက်ပြီးတော့ပြည်သူလူထုကိုတိကမက်ဆေ့ချ်ပေးချင်တာရယ်ပွဲလက်ချက်ကိုတိကထားထောက်ပြတာဟာပါပဲကျွန်တော်တို့က
ဒါပေမဲ့လည်းပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ရက်ပေါင်းပြင်ဆင်ချက်တွေနဲ့အတူလွှတ်တော်ဥပဒေချမ်းပြင်ဆင်ရေးကော်မတီရဲ့ဆုံးဖြတ်ချက်နဲ့ပြည်ထောင်စုလွှတ်တော်မှာအတည်ပြုပြဋ္ဌာန်းလိုက်ပြီးဖြစ်တဲ့အတွက်ပြဋ္ဌာန်းပြီးဥပဒေတရက်ကိုပြန်လည်ပြင်ဆင်ဖို့ဆိုတာအခုတစ်ချိန်လွှတ်တော်အစည်းအဝေးတွင်မှမဖြစ်နိုင်တဲ့အကြောင်းပြည်ထောင်စုလွှတ်တော်မှာအတည်ပြုပြဋ္ဌာန်းခဲ့စဉ်ကဝင်ရောက်ဆွေးနွေးခဲ့တဲ့ပြည်သူ့လွှတ်တော်အမတ်ဦးဖေတန်းကပြောပါတယ
်လက်မှတ်ထိုးပြီးဆိုရင်ဒါဥပဒေတစ်ခုဖြစ်သွားပြီမြေဥစားကြီးတော့ဒီလွှတ်တော်မှာတော့ပြင်ဆင်စရာအကြောင်းမရှိတော့ပါဘူးနောက်တစ်ချိန်ချိန်မှာပဲကျွန်တော်တို့ဒါကိုပြင်ဆင်ဖို့ဆက်ပြီးတော့ကြိုးစားဖို့ချိုးဥပဒေဆိုရင်တစ်ချိန်မချိန်၃ချိန်၄ချိန်အဲ့လိုပြင်ဆင်ရတာလည်းအများကြီးပါဒါပေမဲ့ဒီဥပဒေကတော့တော်တော်ကိုလည်းဆွေးနွေးခဲ့ကြပြီဒီရက်လပေါ်မှာဆက်ပြီးတော့ဒီလွှတ်တော်တက်တာမှာနောက်ထပ်အရင်ပြင်ဆင်ဖို့ဆိုတော့တော်တော်ကိုအခက်အခဲရှိပါတယ
်အရင်လေးပွင့်ဆိုင်သဘောတူညီချက်ထဲလက်ခံသဘောတူညီခဲ့တဲ့အချက်တွေကိုအခုပြန်လည်ပြင်ဆင်ပြဋ္ဌာန်းတဲ့အမျိုးသားပညာရေးပြန်လည်ပြင်ဆင်သည့်ဥပဒေထဲမပါဝင်တာညှင်းပယ်ထားတာနောက်ပညာသင်ကြားရေးဆိုင်ရာတွေမှာအမျိုးသားပညာရေးမူဝါဒကော်မရှင်လိုမျိုးဘဟုချုပ်ကိုင်မှုရှိတဲ့အချက်ပါဝင်လာတာခိုင်မာတဲ့ပညာရေးအာမခံချက်မရှိတာပညာရေးအသုံးစရိတ်နဲ့ပတ်သက်ပြီးအချိန်ကာလသတ်မှတ်ချက်တိကျမှုမရှိတာစသဖြင့်တစ်ချက်ချင်းစီကိုထောက်ပြထားတယ်လို့ဒေါက်တာအာကာမိုသူကပြောပါတယ
်ဒီစက္ကလုံးပဲပြင်လာတာပဲပေါ့အပေါ်တော့ဥပမာဒီစက္ကတူဆိုတဲ့စက္ကလုံးမှာဟိုထပ်ထည့်တဲ့လိုက်တဲ့စက္ကလုံးမျိုးပေါ့ဥပမာပရိရှင်နဲ့ညီကြောင်းသားသမဂ္ဂကိုကြောင်းသားကိုယ်စားလှယ်ဖွဲ့ကိုဖွဲ့စည်းရမယ်လို့ဆိုတဲ့အားမျိုးအဲ့ဒါကျတော့သူကအပေါ်မှာဟိုလွတ်လပ်ခွင့်ဆိုဒီတနည်းနဲ့ထပ်ချုပ်တဲ့စက္ကလုံးတွေကိုသူကပါလာတယ်။နောက်ပြီးတော့ကျောင်းသားသမဂ္ဂကိုကိုစားပြုတဲ့ကျောင်းသားကိုယ်စားလှယ်ကျန်တဲ့လူတွေကတော့သူ institution ကိုအားနဲ့အောင်သူကဆုံးလိုက်တယ်။အကျောင်းသားသမဂ္ဂကိုယ်စားလှယ်ရောအမတ်သမဂ္ဂကိုယ်စားလှယ်ရော institutionalization နဲ့သူက institution နဲ့တာလည်းချက်ကပန်းလည်းလုပ်နေတာလေ။အကျောင်းသားတယောက်က institution ကိုကိုစားမပြုဘူးဆိုလို့ရှိရင်ကျောင်းသားရဲ့ education ကိုကိုစားမပြုဘူးဆိုတော့ဘာမှလုပ်လို့မရဘူး။ဒီလေနဲ့ institution နဲ့စက္ကလုံးမျိုးကိုရောသွင်းအောင်လုပ်လိုက်တဲ့သဘောတဘောကလည်းပါလာတယ်။နောက်ပြီးတော့ဒီကျောင်းသားတွေကိုကျောင်းတက်ဖို့ပြေးပြေး နောက်ပါနိုင်ငံရေးကြောင်းဟိုအကြောင်းမဲ့ကွေးတဲ့ကျောင်းသားတွေကိုတောတက်သူပြေးဖို့တဲ့ဟာတွေအဲ့ဒါတွေကိုဥပဒေထဲမှာဆက်သွင်းဖို့စတယ်လည်းနဲ့ဆောင်မမတင်နေတဲ့ပြည်နိုင်ငံတွေကိုတောတက်ပေါ်မယ်လို့ပြည်ပြေးခဲ့တဲ့ကောင်မှာဖွဲ့စည်းပုံကြေညာဥပဒေထဲမှာလူလာတဲ့မဲ့ပါလို့ပါဆိုပြီးတော့ဒီပြောဆိုချက်နဲ့ပြောကျွန်တော်တို့ကခြေကဥပဒေကိုကျော်တော်တာမဟုတ်ပြောမယ်ဆိုလို့ရှိရင်ကောင်းတဲ့ဟာကိုလုတ်ခွင့်မပေးတော့ဘူးလားဆိုတဲ့အိပယ်ကကျွန်တော်မေးခွန်းထုတ်ပြန်ဖြစ်နေတယ်လေ
ပြထမ်းလိုက်တဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်သည့်ဥပဒေထဲမှာပါတဲ့အချက်တွေနဲ့လေးပွင့်ဆိုင်သဘောတူညီချက်တုံးကပါဝင်ခဲ့တဲ့သဘောတူညီချက်တွေကိုနှိုင်းယှဉ်ချက်တွေနဲ့အတူ NNE ရပညာရေးမူဝါဒဆိုင်ရာလုပ်ငန်းအဖွဲ့ကသမ္မတဦးသိန်းစိန်ထံကိုဒီကနေ့ပေးပို့ခဲ့တာဖြစ်ပြီးနိုင်ငံအတွက်အရေးကြီးတဲ့ပညာရေးဥပဒေပြထမ်းချက်တွေကိုသမ္မတအနေနဲ့အလေးထားလိုက်နာပြီးပြင်ဆင်မယ်လို့မျှော်လင့်ကြောင်းလည်း NNE ရကပြောဆိုပါတယ်ရှင်
မဆုံမွန်ပြောပြသွားတာဖြစ်ပါရခင်ဗျာအခုတခါတော့အာရှအခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုဘဏ်နဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်အာရှဒေသဖွံ့ဖြိုးရေးကိုအာယုံဆိုင်လှုပ်ဆောင်ပေးအာရှအခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုဘဏ် AIIBT ထောင်မဲ့သဘောတူစာချုပ်ကိုအဖွဲ့ဝင်နိုင်ငံပေါင်း90တို့ပေကျင်းမြို့တော်မှာလက်မှတ်ရေးထိုးလိုက်ကြပြီဖြစ်ပါတယ်ဒေါ်လာဘီလီယံ100မတီမဲ့ AIIB ဘဏ်မှာအာရှဒေသတွင်းနိုင်ငံတွေကရှယ်ယာအများစုရောက်ရမှာဖြစ်တာကြောင့်လည်းဒေသတွင်းနိုင်ငံတွေရဲ့အခြေခံအဆောက်အုံဖွံ့ဖြိုးရေးလုပ်ငန်းတွေမှာပိုပြီးအကျိုးမြတ်ရှိမယ်လို့မျောလင့်နေကြသလိုနိုင်ငံတကာစံချိန်စံနှုန်းနဲ့ညီညွတ်ဖို့ဆိုတဲ့အပေါ်မှာလည်းတိုက်တွန်းမှုတွေရှိနေပါတယ်မြန်မာနိုင်ငံအတွက်ရောဘလောက်အကျိုးမြတ်တွေရှိနိုင်မလဲဆိုတာကိုတော့အမတ်သိင်္ဂီထိုက်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အာရှဒေသတွင်းကုန်သွယ်ရေးနဲ့လမ်းပန်းဆက်သွယ်ရေးဆိုင်ရာအခြေခံအဆောက်အုံတွေဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကအကောင့်ထည့်ဖော်ဖို့ရည်ရွယ်ပြီးအာရှအခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုဘဏ်AIIB ဘဏ်ကိုဒေါ်လာဘီလီယံ100မတီတည်ထောင်ရေးသဘောတူစာချုပ်ကိုအဖွဲ့ဝင်နိုင်ငံ90တို့တင်းနှင်းလာနေမှာဘေကျင်းမြို့တော်မှာလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ် AIIB အဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေလက်မှတ်ရေးထိုးပွဲပြီးတဲ့နောက်မှာတော့တရုတ်သမ္မတရှီကျင်းပင်ကတရုတ်ပြည်သူခမ်းမဆောင်ကြီးမှာလက်ခံတွေ့ဆုံခဲ့ပါတယ
်我们非常高兴看到了今天57个理想创党成员国的代表
အခုလိုကိုယ်စားလှယ်တွေတစုတစည်းတည်းတက်ရောက်လာကြတာဟာစီစီလုံးလုံးနဲ့ပူးပေါင်းဆောင်ရွက်မှုပွင့်ပွင့်လင်းလင်းရှိမှုတို့ကိုပြသလိုက်တာဖြစ်ပါတယ်ဒီတိုင်းသာရှေ့ဆက်ပြီးအကျိုးတူပူးပေါင်းဆောင်ရွက်သွားမယ်ဆိုရင် AIIB ဘဏ်ဟာအောင်အောင်မြင်မြင်ပေါ်ပေါက်လာမယ်လို့ယုံကြည်ပါတယ
်လက်ရှိမှာတော့ဖွံ့ဖြိုးဆဲနိုင်ငံတွေကိုအနောက်အုပ်စုကြီးစိုးတဲ့ကမ္ဘာဘဏ်နဲ့အာရှဖွံ့ဖြိုးမှုဘဏ် ADB တို့ကအဓိကအကူအညီပေးနေတာဖြစ်ပါတယ်အခုတရုတ်ကရှယ်ယာအများဆုံးပိုင်ဆိုင်ပြီးဒေတာရင်းဖွံ့ဖြိုးဆဲနိုင်ငံတွေကဥဆောင်ကြမယ် AIIB ဘဏ်ကြောင့်အာရှဒေတာရင်းမှာအရင်ကအခုအညီထက်ပိုပြီးရလာမယ်လို့မျှော်လင့်နေကြတာလည်းဖြစ်ပါတယ်တရုတ်တို့ကတော့အခု AIIB ဘဏ်ရဲ့ရှယ်ယာ30ရာခိုင်နှုန်းကျော်ကိုရယူမှာဖြစ်တယ်လို့တရုတ်ဘဏ်သာရေးဝန်ကြီးဌာနကတင်းနှင်းလာနေမှာပဲပြောပါတယ်ဘဏ်ရဲ့ဆုံးဖြတ်ချက်တွေကိုမဲခွဲတဲ့အခါမှာတော့85ရာခိုင်နှုန်းထောက်ခံမှုရဖို့လိုအပ်တယ်လို့လည်းဖော်ပြထားတာပါလက်ရှိအစည်းအဝေးအရတရုတ်တို့ကဘဏ်ရဲ့ရှယ်ယာ30ရာခိုင်နှုန်းကျော်ပိုင်ဆိုင်မှာဖြစ်ပြီးမဲပေးပိုင်ခွင့်ကလည်း26ရာခိုင်နှုန်းရယူမှာဖြစ်တာကြောင့်ဒါဟာတရုတ်တို့မထောက်ခံရင်ဘဏ်အနေနဲ့ဘာမှလုပ်လို့မရဘူးဆိုတဲ့ဗီတိုအာဏာမျိုးကိုရရှိမှာလည်းဖြစ်ပါတယ်။ဒါကလည်းတရုတ်နိုင်ငံရဲ့ပြည်တွင်းကုန်ထုတ်လုပ်မှုအချို့အစားအရရယူထားတာဖြစ်ပြီးနောက်ပိုင်းမှာအဖွဲ့ဝင်တစ်တီဝင်လာချင်းတရုတ်ရဲ့ရှယ်ယာပိုင်ဆိုင်မှုရောမဲပေးပိုင်ခွင့်အချို့အစားရောကျသွားမှာဖြစ်တယ်လို့တရုတ်ဒုတိယဘဏ္ဍာရေးဝန်ကြီးကတော့ခုခံပြောဆိုပါတယ်။ AIIB အဖွဲ့ဝင်နိုင်ငံတနိုင်ငံလည်းဖြစ်တဲ့ဆွစ်ဇာလန်နိုင်ငံရဲ့ကိုယ်စားလှယ်ဂျွန်ရှနေဒါအင်မန်ကတော့ AIIB ဘဏ်အနေနဲ့နိုင်ငံတကာအဆင့်အတန်းနဲ့ညီညွတ်ဖို့ကတိတ်ကိုအရေးကြီးတယ်လို့တရုတ်သမ္မတနဲ့တွေ့ဆုံစဉ်မှာအလေးထားပြီးတော့ပြောဆိုခဲ့ပါတယ
်။ Let me also highlight the great importance that Switzerland attaches
ဘဏ်စီမံအုပ်ချုပ်မှုပိုင်းနဲ့ပွင့်လင်းမြင်သာမှုကျင့်သုံးလိုက်နာမှုတို့မှာနိုင်ငံတကာအဆင့်အတန်းနဲ့ညီဖို့ကတိတ်ကိုအရေးကြီးပါတယ
်။အာရှပစိဖိတ်ဒေသရင်းနိုင်ငံတွေအပြင်ဥရောပနဲ့အရှေ့အလယ်ပိုင်းဒေသနိုင်ငံတွေပါတရုတ်တို့ဦးဆောင်မဲ့ AIIB ဘဏ်မှာပါဝင်ဖို့လက်မှတ်ရေးထိုးပြီးဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့တော့တရုတ်တို့ဦးဆောင်မဲ့ AIIB ဘဏ်မှာဒေါ်လာ264သန်းခွဲမတီထည့်ဝင်ဖို့ပြည်ထောင်စုလွှတ်တော်ကအတည်ပြုပြီးလဲဖြစ်ပါတယ်။မြန်မာလမ်းပန်းဆက်သွယ်ရေးကဏ္ဍမှာအထောက်အကူကောင်းနေရလာမယ်လို့မျှော်လင့်လို့ရတဲ့အကြောင်းစီးပွားရေးပညာရှင်ဦးခင်မောင်ညိုဘောဂဗီရာကသုံးသပ်ပါတယ
်။ဒါကလည်းရှယ်ယာအများကြီးထည့်နိုင်မှာမဟုတ်ဘူး။ပြောရေးဆိုခွင့်နဲ့ကြီးကြီးမားမားတော့ရမှာမဟုတ်ဘူး။ကိုယ်တိုင်နိုင်ငံနဲ့အနေနဲ့ပြောရရင်တော့ကျန်တဲ့ဘဏ်တွေမှာဖွံ့ဖြိုးပြည်နိုင်ငံတွေကကြီးစိုးတာဟုတ်အဲ့တော့ဖွံ့ဖြိုးဆဲနိုင်ငံတွေအတန်ကူစားမပြူပေါ့ဒီမှာတော့ဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့ကြိုးရေးဆိုခွင့်ရှိမယ်ပေါ့ဟိုဖွံ့ဖြိုးပြည်နိုင်ငံဖွံ့ဖြိုးပြည်နိုင်ငံတွေကြိုးရေးဆိုခွင့်ရှိတဲ့ဘဏ်တွေနဲ့အပြိုင်ဖြစ်လာမယ်ပေါ့နော်တကယ်တမ်းကမြန်မာနိုင်ငံတစ်ခုလည်းတည်းမကဘူးအာဆီယံနိုင်ငံတွေအားလုံးကပါဒီ
အခြေခံဆောက်အောင်လိုအပ်ချက်တွေရှိနေတယ်အဲ့ဒါကိုလက်တော်စယ်မှာအဲ့ဒါ World Bank ဦး ADB ကပြည်ဝဖြည့်ဆည်းနိုင်တဲ့အခြေအနေမရှိဘူးအဲ့ဒါကြောင့်သူကဒီကွက်လက်ကိုဝင်ပြီးဖြည့်ဆည်းမယ်ဆိုတဲ့သဘောပေါ့သူကအဲ့လိုလုပ်လိုက်တဲ့ခါကျတော့ခေါက်က ADB တို့ဒီ World Bank ကိုလည်းပို့ပြီးတော့လှုပ်ရှားလာတာတွေ့ရတယ်ဥပမာ ADB မှာဆိုဂျပန်ကဒီကိစ္စအတွက်ထပ်ပြီးဖြည့်လာတာမျိုးလေးတွေတွေ့ရပါတ
ယ်အာရှအခြေခံအဆောက်အအုံရင်းနှီးမြှုပ်နှံမှုဘာမှအဖွဲ့ဝင်နိုင်ငံတွေဖြစ်ပါဝင်ဖို့နိုင်ငံပေါင်း58နိုင်ငံတို့ကသဘောတူထားပြီးမြဲတင်းနှင်းလာနေသဘောတူလက်မှတ်ရေးထိုးတာမှာတော့မြန်မာပါဝင်နိုင်ငံပေါင်း50တို့ကပဲလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။ပြည်တွင်းမှာသဘောတူညီချက်မရသေးတာကြောင့်လက်မှတ်မထိုးနိုင်သေးတဲ့နိုင်ငံ9နိုင်ငံတို့ထဲမှာတော့ထိုင်း၊မလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတို့လည်းပါဝင်ပါတယ်။အမေရိကန်နဲ့ဂျပန်တို့ကလည်းတရုတ်တို့ရဲ့ AIIB ဘဏ်မှာပါဝင်တာမရှိသေးပါဘူ
း။မတ်တင်ကြီးထိုက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတစ်ခါတော့အာရှစီးပွားရေးဈေးကွက်အခြေအနေတွေကိုအလှည့်ပေးကြပါမယ်။ဂရိနိုင်ငံကိုဂျေပတိပခတ်ဟာကျင်းပလာပြီးတော့ကမ္ဘာစီးပွားရေးဈေးကွက်ပေါ်တက်ရောက်မှာစိုးရိမ်ကြတဲ့အတွက်အာရှမှာတင်းလာနေကစတော့ရှယ်ယာတွေရောင်းထုတ်နေကြပါတယ်။ဒီချိန်ထဲမှာပဲတရုတ်နိုင်ငံမှာလည်းဖြီးတွင်းရေးကိစ္စတွေကြောင့်ဈေးကွက်စီးပွားရေးကျဆင်းနေပြီးတော့အစုရှယ်ယာတွေကိုရောင်းထုတ်ကြဖို့ရှိနေပါတယ်။ဘန်ကောက်မြို့ VOA ရုံးခွဲကနေသတင်းတောက် Steve Harmon သတင်းရေးပို့ထားတာကိုကိုကောင်းထက်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဥရောပဘဟုဘဏ်ကဂရိဘဏ်တွေကိုအရေးပေါ်အချင်းဝင်ထပ်မပေးတော့ဘူးလို့တနင်္ဂနွေနေ့မှာကြေညာလိုက်ပြီးတဲ့နောက်ဂရိဆိုရကပြည်သူ့ဆန္ဒကောက်ခံပွဲတွေကျင်းပမယ်။ဘဏ်တွေပိတ်မယ်။ငွေကြေးအရင်းနှီးကတ်သတ်ချက်တွေလုပ်မယ်လို့ရုတ်တရက်ကြေညာလိုက်တဲ့အချိန်မှာပထမအဦးဆုံးတုတ်ပြန်တာကအာရှရဲ့ stock share ဈေးကွက်ဖြစ်ပါတယ်။တိုချိုမျိုး Nikkei 115ခေါ် stock share အညောင်းကိန်းဟာတင်းလာနေ့ကဈေးပိတ်ချိန်မှာအမတ်600သို့မဟုတ် 1.900 ခန့်လုံးကျသွားပါတယ်။အလားတူတောင်ကိုရီးယားရဲ့ Kospi share ဈေးဟာလည်းအဲ့ဒီတရက်ထံမှာပဲ 1.400 ခန့်လုံးကျဆင်းသွားပါပြီ။ဟောင်ကောင်မြို့ကငွေစုလက်မှတ်ရောင်းဝယ်ရေးကုမ္ပဏီ Macquarie Securities ရဲ့လိလာသုံးသန်းသူ Erwin Sam ကအခုလိုပြောပါတယ
်။ There had been some complacency in global markets around a possible Greek exit.
Greek ကဥရောပယူရိုဇုန်ကထွက်သွားနိုင်တဲ့အလားအလာနဲ့ပတ်သက်ပြီးတော့ကမ္ဘာအစုရှယ်ယာဈေးကွက်တွေအပေါ်တက်ရောက်မှုမရှိနိုင်ဘူးဆိုပြီးကမ္ဘာဈေးကွက်တွေကယုံကြည်မှုလွန်ကဲနေတာတွေရှိခဲ့ပါတယ်။ဒါပေမဲ့အခုအနေနဲ့ကတော့တိတိတသာပဲထိတ်လန့်သွားကြပါပြီ။ဒါကြောင့်ဒီကိစ္စဟာဈေးကွက်တွေအပေါ်မှာဒီတစ်ပတ်အတွင်းဆက်ပြီးဆိုးမိုးချယ်လည်နေအောင်မယ်လို့ကျွန်တော်မြင်ပါတယ်။
တရုတ်ပြည်မှာရမငြိမ်မသက်တဲ့ stock share ဈေးကွက်တွေကြောင့်ဟောင်ကောင်ရဲ့ဟန်ဆန်းဈေးကွက်ဟာလည်း 1.8 ရာခိုင်နှုန်းကျဆင်းသွားပြီးတုံသက်သူတွေပြောနေကြတဲ့ stock share ထိတ်တလန့်ရောင်းထုတ်တာတွေဖြစ်နေပါတယ်။အနီးကစောက်ကြည့်နေကြတဲ့ရှန်ဟိုင်းကွန်ပိုစစ်အစု share ဈေးနှုန်းဟာလည်းတောက်ကြနေက 9.4 ရာခိုင်နှုန်းကျသွားပြီးတနင်္လာနေ့တရက်ထမ်းမှာပဲဈေးနှုန်းတက်လိုက်ကျလိုက်ဖြစ်ပြီးတော့ဈေးပိတ်ချိန်မှာ 3.34 ရာခိုင်နှုန်းကျသွားပါတယ်။ရှင်းရှင်း stock ဈေးကွက်ရဲ့ super stock share ညောင်းကိန်းကတော့9.8 ရာခိုင်နှုန်းနီးပါးကျသွားပါတယ်။ရှန်ဟိုင်းစတော့ဆရာဈေးနှုန်းညွန်ကိန်းဟာဇွန်လ12ရက်နေ့တုန်းကဈေးအမြင့်ဆုံးရောက်နေချိန်မှာပြီးခဲ့တဲ့စနေလအတွင်း150ရာခိုင်နှုန်းဈေးတက်သွားပြီးနောက်20ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်လို့ဟောင်ကောင်ရှိ Reorient Group ကုမ္ပဏီရဲ့စတော့ရောင်းဝယ်ရေးဌာနခေါင်းဆောင် David Welch ကပြောပါတယ
်။ Tech with bear market and fairly short order.
တိတိကျကျပြောရမယ်ဆိုရင်တော့အခုဟာကအချိန်တိုအတွင်းမှာစတော့ဆရာဈေးနှုန်းနီးကျလာပြီးအစုဆရာတွေရောင်းထုတ်ကြတဲ့ဈေးကွက်ဖြစ်သွားတာပါ။
ပြီးခဲ့တဲ့တစ်ပတ်က stock share ဈေးကွက်ကျနေခဲ့တာကိုထိန်းချုပ်နိုင်ဖို့တရုတ်အစိုးရကစနေနေ့မှာအတုံးလုံး short ချခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူးတရုတ်မှာအမျက်အစွန်ရနေတဲ့ရင်းနှီးမြှုပ်နှံမှုတွေဈေးအရန်တက်ပြီးအတွေ့အကြုံရှိတဲ့ရင်းနှီးမြှုပ်နှံသူတွေဒုက္ခရောက်ဖို့ရှိတယ်လို့သုံးသက်သူတွေကတတိပေးနေတာလာပေါင်းများစွာရှိပါပြီဒီလအတွင်းအတုံးလုံး short ချခဲ့တာဟာငွေကြေးဆုံးရှုံးချမှာဖြစ်ပေမဲ့မဖြစ်မနေလိုအပ်နေတယ်လို့ Welch ကပြောပါတယ်
Certainly there's going to be a lot of people who have lost a tremendous amount of money given the market's down 20% a lot of people
ဈေးကွက်က20ရာခိုင်နှုန်းကျနေတယ်လူတွေအများကြီးကလည်းချင်းငွေတွေတုံးပြီးတော့ရောင်းဝယ်ရေးတွေလုပ်နေကြတယ်ဆိုတော့ငွေကြေးအများကြီးဆုံးရှုံးတဲ့လူတွေရှိမှတေးကြပါတယ
်တရုတ်ဈေးကွက်ထင်းကြီးသူတွေကရေရှည်အတွက်အချိန်နှီးဈေးကွက်တစ်ခုတည်ဆောက်မယ်လို့ပြောခဲ့ကြပါတယ်အဲ့ဒီလိုလောက်ရချင်းက stock share ဈေးနှုန်းတွေအစမတန်တက်ပြီးဈေးကွက်ထိုးကြတာတွေမဖြစ်နိုင်အောင်လုပ်တာဖြစ်တယ်လို့ Welch ကပြောသွားပါတယ်ခင်ဗျာ
အာရှ stock share ဈေးကွက်နောက်ဆုံးအချိန်နှီးနဲ့ပတ်သက်ပြီးတော့ကိုကောင်းထက်ပြောသွားတာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အောက်မြောက် view american တန်ကနေဂျွန်လ30ရက်အင်္ဂါနေ့မနက်ခင်မြန်မာဘာသာစီစဉ်နေကိုမနက်9နာရီထိလိုင်းလို့မီတာ30 40 50နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်လေးမှာနားဆင်ရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်စာရတွေကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်စီးပွားရေးကဏ္ဍမှာဆိုရင်တော့
ဟိုအစီအစဉ်ကြီးဝင်လာတဲ့အချိန်မှာဟိုပြေဝါကာရတိတ်ရှိတော့အဲ့ဒါကြီးကို online ကနေပြီးတော့ထွက်ပြေးနိုင်တယ်
။ American သမရကကမကထပြူတဲ့ wisely အစီအစဉ်နဲ့ American မိတော်စုမှာစီးပွားရေးဆိုင်ရာလုပ်ငန်းတွေကိုလာရောက်လေ့လာခဲ့တဲ့မတ်သွင်စာဟိန်းပြောသွားတာဖြစ်ပါတယ်။ဒါပြင်သုတဆုံနဲ့ American တခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါ။ဒီတဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်။ဦးစံမိုးဝေကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
တော်ရရှိမှာခင်ဗျာဥစွာပထမတင်ပြပေးကြတဲ့ကတော့ဘန်ကောက်ပို့သတင်းစာရဲ့မူရစေဝါကိစ္စနဲ့ပတ်သက်ပြီးတော့ရေးသားထားတဲ့အက်ဒီတာအဘော်ကိုကောက်နှုတ်တင်ပြကြပါမယ်မူရစေဝါကုန်ကူးမှုအခြေအနေဟာပိုဆိုးရွားလာနေပြီဆိုပြီးတော့ခေါင်းစဉ်တတ်ထားပါတယ်လက်တော်မူရစေဝါတည်ဆောင်ရောင်းဝယ်မှုတိုက်ဖျက်ရေးကိုနိုင်ငံ၄နိုင်ငံပူးပေါင်းလှုပ်ဆောင်နေပါတယ်တဲ့အဲ့ဒီနိုင်ငံ၄နိုင်ငံကတော့ထိုင်းလာအိုမြန်မာနဲ့တရုတ်နိုင်ငံတို့ဖြစ်ကြပြီးတော့ဒီနိုင်ငံ၄နိုင်ငံဟာမဲခေါင်မြစ်ကိုမျှဝေပိုင်ဆိုင်ကြတဲ့နိုင်ငံတွေဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်။မူရစေဝါတိုက်ဖြတ်ရေးမှာပါဝင်ကြတဲ့အေဂျင့်တွေကသူတို့ရဲ့လှုပ်ဆောင်မှုကိုမဲခေါင်ဒေသကတင်ရေးပူးပေါင်းဆောင်ရွက်မှုအဖွဲ့တို့နာမည်ပေးထားပါတယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာဌာနချုပ်ဖွင့်ပြီးတော့မူရစေဝါတိုက်ဖြတ်ရေးလှုပ်ဆောင်နေတဲ့အဲ့ဒီအဖွဲ့အစည်းဟာရာစုနှစ်ဝက်တက်တန်းရှိနေပြီလို့ဆိုပါတယ်။ဒီတော့တွင်မူရစေဝါရာဇဝတ်မှုနဲ့ဆက်နွယ်သူတွေကိုယာနဲ့ချီးပြီးတော့တပ်ပစ်နိုင်ခဲ့တယ်လို့ထောင်နဲ့ချီးပြီးတော့အရေးအတွက်ရှိတဲ့သူတွေကိုလည်းထောင်ချအပြစ်ပေးနိုင်ခဲ့ပြီးတော့သုံးဆွဲခဲ့တဲ့ပမာဏဟာဆိုရင်လည်းတန်ပေါင်းများစွာရှိတယ်ဆိုပြီးတော့ရေးသားထားပါတယ်ပြီးခဲ့တဲ့သတင်းမှာအတွင်းမူရစေဝါသုံးဆွဲမှုနဲ့တည်ဆောင်ရောင်းဝယ်မှုနှမျိုးစလုံးဟာတော်တော်ဆိုးရွားတဲ့အခြေအနေမှာရောက်နေပြီဆိုပြီးတော့အဲ့ဌာနကဝန်ခံပြောဆိုလိုက်ပါတယ်တရုတ်နိုင်ငံကအခုလိုထုတ်ဖော်ပြောဆိုလိုက်တာဖြစ်ပြီးအများစုသုံးဆွဲနေကြတာကတော့ယာဘလို့ခေါ်တဲ့ methamphetamine နဲ့STC ဆိုတဲ့ဆေးပြားတွေဖြစ်တယ်လို့တရုတ်ဆိုရကပြောပါတယ်ဆေးသမားတွေအတွက်ဟီရိုအင်းဘင်းဖြူသုံးဆွဲနေကြတာဆိုရင်လေဆယ်စုနှစ်တော်တော်ကြာရှိခဲ့ပြီဆိုပြီးတော့ထောက်ပြထားပါတယ်ထိုင်းနိုင်ငံမှာနှစ်အတန်ကြာကလေးကလူတီများတဲ့ amphetamine အမျိုးအစားဆေးပြားတွေဟာဘင်းကနေထုတ်လုပ်တဲ့မူရစ်ဆေးဝါးနေရာမှာအစားထိုးဝင်ရောက်လာပြီးတော့ရောင်းဝယ်ကြတဲ့နေရာမှာကောသုံးဆွဲကြတဲ့နေရာမှာပါပေါ်လွင်ထင်ရှားလာနေပြီလို့တရုတ်နိုင်ငံကပြောလိုက်ပါတယ်အခုမကြာခင်ရွှေတရီကန်ဒေသအတွင်းအစ်စ်ဖွင့်လာတဲ့လာအိုမြန်မာချစ်ကြည်ရေးတရားကြီးဟာမူရစ်ဆေးဝါးတည်ဆောင်ရောင်းချသူတွေအတွက်တော်တော်ကိုအကျိုးဖြစ်ထွန်းစေနိုင်လိမ့်မယ်လို့အစိုးရတာဝန်ရှိသူတွေကခန့်မှန်းနေကြပါတယ်။ဒီလမ်းမကြီးဟာမြန်မာနိုင်ငံကထွက်တဲ့မူရစ်ဆေးဝါးတွေအိန္ဒိယချင်းတိုင်းပြည်တွေနဲ့ရပ်ဝေးဒေသတွေကိုတင်ပို့တဲ့အဓိကလမ်းကြောင်းဖြစ်လာလိမ့်မယ်လို့လည်းရေးသားထားပါတယ်။ထောင်ထဲချီပြီးတော့ဖြတ်တန်းသွားလာနေကြတဲ့ကုန်တင်ကားတွေကိုရှာဖွေစစ်ဆေးဖို့ဆိုတာလွယ်ကူတဲ့အလုပ်မဟုတ်တလို့ရာဇဝတ်သားတွေဟာခီးသွားတွေလိုလိုကုန်တယ်တွေလိုလိုဟန်ဆောင်ပြီးတော့ဖြတ်တန်းသွားလာနိုင်ကြလိမ့်မယ်ဆိုပြီးတော့ထောက်ပြထားပါတယ်။မူရစေဝါတိုက်ဖြတ်ရေးလုံးဝအုတ်တုံလှုပ်ဆောင်ရမှာပါအာဏာပိုင်တွေအနေနဲ့ပညာပေးလုပ်ငန်းတွေကုသပေးရေးလုပ်ငန်းတွေပုံပုံကောင်းမွန်အောင်လုပ်ပေးပါမယ်ဆိုပြီးတော့ဂရုတွေပေးထားနေကြပေမဲ့အခုချိန်ထိတော့ထိရောက်မှုမရှိသေးဘူးလို့ထောက်ပြထားပါတယ်နောက်ဆက်လက်တင်ပြချင်တာကတော့ New Delhi ကနေ VOA သတင်းတောက် Sheikh Asa Rahman ရေးသားထားတဲ့သတင်းဆောင်မှဖြစ်ပါတယ်အိန္ဒိယစစ်တပ်ကနဂါတပုံတွေကိုမြန်မာနိုင်ငံအတွင်းထိဝင်ရောက်စစ်ဆင်တိုက်ခိုက်ခဲ့ပြီးတော့တော်တော်များများကိုထိခိုက်ကြဆုံးအောင်လုပ်နိုင်ခဲ့တဲ့ဆိုတဲ့ကြေညာချက်ထွက်ပေါ်ခဲ့ပြီးရဲ့အနေနဲ့ကြမှာအခုလိုလိုက်လံတိုက်ခိုက်ခဲ့မှုအတွင်းဘေနာဂသဘုံတဦးတယောက်ကမှတပ်ဖြတ်နိုင်ခြင်းမရှိတဲ့အကြောင်းအိန္ဒိယထောက်လိုင်းရဲ့အရာရှိတယောက်ကထုတ်ဖော်ပြောဆိုလိုက်တယ်ဆိုပြီးတော့ရေးသားထားပါတယ်။မကြသေးခင်ကကျိုးမဲ့ကျေနံဆက်သွယ်မှုကိုကြားဖြတ်နားထောင်ခဲ့ရတာရဲ့အိန္ဒိယထောက်လိုင်းရဲ့အရာရှိတယောက်ရဲ့တွစ်ဆုံမေးမြန်းရာကနေရရှိခဲ့တဲ့သတင်းအချက်လက်တွေအရနိုင်ငံရဲ့အရှိမြောက်ဖွဲ့နေဆက်မနီပူပြည်နယ်မှာအိန္ဒိယစစ်တပ်ကိုဇွန်လ4ရက်နေ့ကခြုံခိုတက်ခတ်ခဲ့တဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီကပလန်သဘုံတွေဟာအထိကိအကြဆုံးမှုရှိလွတ်မြောက်ထွက်ပြေးသွားနိုင်ခဲ့တယ်လို့ဆိုပါတယ်။အချိန်ယူပြီးတော့သတင်းအချက်လက်တွေစုဆောင်းခဲ့ပြီးတဲ့အချိန်မှာနာဂသဘုံတဦးတယောက်တည်းမှထိကိမှုမရှိဘူးလို့ထောက်လိုင်းအရာရှိတဦးက The Hindustan Times သတင်းစာကိုပြောခဲ့တယ်လို့ဆိုပါတယ်။ ဇွန်လ၄ရက်နေ့ကနာဂတပုံအယောက်30ခန့်ဟာအိန္ဒိယစစ်သားတွေတည်ဆောင်လာတဲ့မော်တော်ယာဉ်တန်းကိုခြုံခိုတက်ခတ်ခဲ့ရမှာအိန္ဒိယစစ်သားအယောက်20ထက်မနည်းတည်ဆုံးခဲ့ရတယ်ဆိုပြီးတော့ရေးသားထားပါတယ်ခင်ဗျာ
ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်မယ်ပုံမှန်436ကိုပြင်ဆင်ရေးလွှတ်တော်ထဲမှာအတိုက်ခံနိုင်ငံရေးအင်အားစုတွေရဲ့ကြိုးပမ်းမှုတွေဟာအရေးနှိမ်ခဲ့ရပါတယ်ဖွဲ့စည်းပုံအခြေခံဥပဒေတွေကအခြေတင်ပြောစရာတွေဖြစ်နေရတဲ့အပိုင်းတွေမှာမပြင်ဆင်နိုင်ခဲ့တဲ့အတွက်မြန်မာနိုင်ငံရေးပြည်ရင်းငြိမ်းချမ်းရေးအပေါ်ဘလို့အကျိုးဆက်တွေရိုက်ခတ်လာနိုင်တယ်လဲဆိုတာကိုအင်္ဂါနေ့တိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေVOA ရဲ့ဖုန်းနံပါတ်1-232-382-554ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင
်။ဒီကနေ့ငါးနေ့မနက်ဖက်သတင်းတွေကိုဆက်လက်ခြေညာပေးနေပါတယ်အခုတခါတော့ American Indian အသုံးလုံးနဲ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီနေ့မနေ့တင်ပြမယ် EDM အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ခဏ20ခုဆိုလို့ဒါတော်ရရှိများအသိပါ HIND HIND ကတော့အနောက်ဖက် SIGHD site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20 20နောက်ကိုပြန်မြင်တာပေါ့20 20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့တော်ရရှိများသိချင်ကြမှာပါလူတွေရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတပ်ရမှာ20ဆိုရင်လုံးဝအမြင်ကအကောင်းနာကိုဆလိုတာဖြစ်ပါတယ်။မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ်။ hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တော့ကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုတ်လိုက်ရင်တော့ကောင်းသားလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတိတိချာချာပြန်စင်စားပြီးနောင်တရတာကတော့သူနည်းနည်းဈေးသက်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတိတိချာချာပြန်စင်စားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းတာဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဟောလာဒန်စီစဉ်တင်ဆက်တဲ့မနေ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုကစပြီးတော့ပတ်စံကဏ္ဍတွေကိုထုတ်လွှင့်ပြတော်မှာဖြစ်ပါတယ်အရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ရမှာပါမြန်မာပြည်အတွင်း IT နည်းပညာနဲ့ပတ်သက်ပြီးတော့အထောက်ကူပြုနိုင်ရည်ရွယ်ချက်နဲ့ American သမ္မတ Barack Obama ကကမကရပြုစီစဉ်တဲ့ Wisely ခေါ်ရှေ့တောင်အာရှလူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်တဲ့အစီအစဉ်ကိုရှင်းခဲ့တာဖြစ်တယ်လို့ရန်ကုန်မြို့မှာ Computer Software လုပ်ငန်းလုပ်ကိုင်နေသူမတ်တွင်စာဟင်းကပြောပါတယ် Wisely က Empowerment စီးပွားရေးစွမ်းဆောင်ရည်မြင့်တက်မှုအစီအစဉ်မှာပါဝင်ခဲ့ပြီးတော့ American အစိုးရရဲ့စီးပွားရေးဆိုင်ရာလုပ်ငန်းတွေကိုမတ်တွင်စာဟင်းကကိုကိုသောင်းလိုင်းကဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ဆက်ပေးထားပါတယ်ခင်ဗျာ
ဝိုင်စီလီအစီအစဉ်နဲ့အမေရိကန်နိုင်ငံမှာလာပြီးတော့လာနေချီပြီးတော့ဒီကသူတို့လုပ်ငန်းတွေအကြောင်းအစိုးရရဲ့လုပ်ငန်းတွေအကြောင်းလေ့လာခွင့်ရတယ်ဆိုတော့ အဲ့ဒီဟာတွေကတော့အမားရဲ့ဒီလက်ရှိလုပ်နေတဲ့လုပ်ငန်းတွေမှာဘယ်လိုမျိုးများအထောက်အကူပြုမယ်ထင်တယ်လဲ
။ဟုတ်ကဲ့ဆက်။ဟိုအထောက်အကူကတော့အများကြီးဖြစ်တယ်။ဒီပထမဆုံးမတွားခင်ကတည်းကကိုဒါမြန်မာပြည်အတွက်တစ်ခုခုပေါ့နော် IT system နဲ့ပတ်သက်ပြီး supporting တစ်ခုခုပေးနိုင်ရင်တိတ်ကောင်းပါပဲဆိုလို့ဒီကြက်နဲ့ပေါ့နော်။အဲ့လို application ရှောက်ကြတယ်အဲ့လိုရှောက်ထားတယ်ပေါ့နော်။ဟိုဘာလဲဆိုလို့ရှိရင်မြန်မာပြည်မှာလက်ကားရရအရင်ရှားပါတယ်လေ။ကျမတို့အဲ့ဒီဟို API ကြီးဝင်လာတဲ့အချိန်မှာဟိုပြေဝါကာကြီးတိတ်နေရှိတော့အဲ့ဒါကြီးကို online ကနေပြီးတော့ထွက်ယူပေးနိုင်ရင်ခရီးရ advising လုပ်ပေးနိုင်တိတ်ကောင်းပါပဲဆိုရဲဒီရက်ကနေပေါ့နော်အဲ့ဒါမျိုးခရီးရ portal ကြီးတစ်ခုထောင်ပေးမယ်ဆိုရဲဒီရက်ကနေအရင်ကတည်းကရှိထားတာပေါ့နော်အဲ့ဒီရက်ကကိုအဲ့ NY City ကလည်းခေါ်တဲ့ခါကျတော့အမေရိကန်ကိုရောက်သွားတဲ့အချိန်မှာအဲ့ဒီသွားတဲ့ company ကလည်း IT company ပေါ့နော်အဲ့ IT company မှာသူတို့သုံးနေတဲ့ system လေးသူတို့သုံးနေတဲ့ technical တွေကိုရှင်းပြရဲရှင်းပြပြီးတော့ကိုယ့်ရဲ့ဒီ portal အတွက်လိုအပ်တဲ့ဟာတွေကိုလည်းမေးရပေါ့နော်မေးရဆိုအဲ့ဒါလည်း knowledge sharing တွေလုပ်ရရတယ်ပြီးလို့ရှိရင်အဲ့ကိုယ့်နိုင်ငံမှာရှိတဲ့အခက်အခဲပေါ့နော်ပြီးရသူ့နိုင်ငံဘက်ကနေပြီးတော့ဟိုလုပ်ပေးနိုင်တာတွေပေါ့နော်အဲ့ဒါလည်းစဉ်းလေးဖြစ်တယ်ပေါ့နော်စဉ်းလေးဖြစ်တဲ့အခါကျတော့အဲ့ဒါကြောင့်မလို့ဟို technical အရာရောဟိုပြီးတဲ့အခါကျတော့ဒီဒါလည်းဒီ environment အရာပေါ့နော်သူတို့က volunteer work တွေလည်းအရင်လုပ်တယ်လေအများလို့ဒီကိုပိုင်းသူတို့ကိုပိုင်းအချင်းကြီးမှာသူတို့ volunteer အတွက်ရောပြီးလို့ရှိရင်သူတို့ရဲ့ society အတွက်ပေါ့နော်လုပ်ပေးတာတော့ entrepreneur အတွက်လုပ်ပေးတာအဲ့အရာတွေကလည်းလည်လာခွင့်ရခဲ့တယ်ပေါ့နော်ရခဲ့တဲ့အခါကျတော့အဲ့ဒါကိုလည်းကိုယ့်ရဲ့လုပ်ငန်းမှာပြန်ပြီး apply လုပ်ဖို့အတွက်လည်းအရင်အချင်းကြီးရယ်ပေါ့နော်အဲ့ဒါကြောင့်မလို့ YCP program ကတော့အရင်ကိုအကျိုးရှိခဲ့တယ်ပေါ့နော
်ဟုတ်ကဲ့အမလည်လာရတာကဟိုပါပေါ့ကိုလာတဲ့ background ပေါ်မူတည်ပြီးတူချင်းစီအနေထားပေါ်မူတည်ပြီးတော့ဟိုဒီမှာလေ့လာရတဲ့အနေထားလဲကွာတယ်လို့ကျွန်တော်တို့ကြားရပါတယ်တဘောကအစိုးရလုပ်ငန်းလေ့လာတာတို့ဒီ tourism နဲ့ဆိုရင်လဲ tourism ကိစ္စကိုလေ့လာဆိုအမားဆိုရင်ရောအမားကရောဘယ်လို company မှာသွားလေ့လာခွင့်ရခဲ့လဲဗျဟု
တ်ကဲ့ဟို Oklahoma ဘက်မှာ Oklahoma ရဲ့ Texas ရဲ့ Kansas ရဲ့ကိုသူက mutual debt တွေကိုပေးနေတဲ့ company ပေါ့နော်အဲ one debt ဆိုတဲ့ company တော်တော်လေးတော့ကြီးပါတယ် company ကဝန်ထမ်းရ3,300ရှိတဲ့ company တစ်ခုပေါ့နော်အဲ့ company တခုရဲ့ ID system ကိုလေ့လာရတာသူတို့က ID system ကခါကြတော့ဟိုဒီ organization တခုလောက်ဆန်းဖို့အတွက်ပေါ့နော်အဲ့ run mode ဆိုဟိုဗာလဲ account တွေလည်းရှိရဲပြီးလို့ရှိရင် human resource management system တွေလည်းရှိရဲပြီးလို့ရှိရင် business intelligence report တွေပေါ့နော်ပြီးလို့ရှိရင်အများကြီးရှိပါတယ်သူရဲ့ system တွေအဓိကတော့သူ Oracle ဆိုတော့ Microsoft product တွေသုံးနေပေါ့နော
်ဟုတ်ကဲ့
တော့သူတို့သုံးနေတဲ့ workflow တွေကို workflow တွေကိုလေ့လာရတာပေါ့
ဒ
ီကအဲ့သူတို့ company မှာ3ဘက်ပေါ့နော်3ဘက်သွားနေရတယ
်ဟုတ်ကဲ့ဒီ
တိုင်းရုံးတက်တယ်ရုံးတက်ပြီးတော့အဲ့သူတို့ဘက်ကနေပြီးတော့ဟိုရှင်းပြတယ်ပေါ့နော်သူတို့လုပ်တဲ့ work flow ကိုရှင်းပြတယ်အဲ့ဒါကိုကလည်းပြီးချင်တာရှိရင်မေးတယ်အဲ့အဲ့လိုဆိုတော့သူတို့ကနေပြီးတော့အဲ့ဒီလည်းနေထားရတာကြီးတော့ဟုတ်တယ်ပဲဟိုထပ်ပြီးတော့ထပ်လေ့လာရမယ့် link တွေပေါ့နော်ဒီလိုရှိရင်ထပ်လေ့လာရမယ့်စာအုပ်တွေပေါ့နော်အဲ့လိုမျိုးတွေလည်းပြောပြပေးတယ်
ဆိုတော့အမဒီမြန်မာပြည်မှာရှိနေတော့ရှိခဲ့တဲ့စိတ်ကူးလေးပေါ့စောစောအမပြောပြသလိုဒီအလုပ်သမားတွေဟိုပေါ့ဟိုသူတို့ရဲ့အည်သွေးမြင့်တက်လာအောင်သူတို့ရဲ့ skill တွေတက်လာအောင်သင်တန်းပို့ချပေးဖို့ကိစ္စပါညာအမစိတ်ကူးလေးရှိခဲ့တယ်ဆိုတာဒီအဲ့ဒါကတော့ဒီ YC လေးတက်လိုက်တဲ့အတွက်အဲ့ဒီဘက်မှာလှုပ်ဖို့အတွက်အခုမြန်မာပြည်ပြန်ရောက်ပြီးတဲ့အခါမှာဘလို့ဘာတွေများစပြီးတော့ဟိုလုံနိုင်ပြီလဲတပွားကိုကစပြီးတော့အဲ့ဒီဘက်ကိုခြေလမ်းစနိုင်ပြီလားအနေထားဘလို့ရှိသလဲအမ
ဟုတ်ကဲ့အခုဒီကိုပြန်လာတဲ့ခါကျတော့ဟို technical အရာရောဟိုဘက်မှာကလည်းလေ့လာခဲ့တယ်လေ့လာခဲ့ဆိုတော့ဒီဘက်မှာလည်းကိုယ့်ရဲ့ငွေရှိတဲ့ဟို knowledge တွေပေါ့နော်အဲ့ဒါလည်းဆိုတော့လေဟိုအဓိကတော့စမယ်ဆိုလို့ရှိရင်အခုစလို့တော့ရပြီပေါ့နော်ဒါပေမဲ့ရှိနေရတော့ဟိုဘာလဲစဖို့အတွက်ဆိုလို့ရှိရင်တော့ဒီ budget ပေါ့နော် budget အဆက်အသွယ်ရှိရပေါ့နော် budget ရှိရဆိုတာကလည်းဒါပေမဲ့အဲရကအဲပြန်လာကလေးတော့နေပြီးတော့အဲ YCD ကနေပြီးတော့သူတို့ seat decision ဆိုရဲဟိုရင်းရှိရလေအဲ plan တော့ရှိရလေအဲ့ဒါအခါကြောင့်ပြောဆိုကိုယ့်ရဲ့ project တစ်ခုကိုလုပ်ရင်သူတို့ budget တင်လို့ရတယ် budget တင်လို့ရတယ်ဆိုတော့အဲ့ဒါနဲ့ဆိုစဉ်းစားနေတယ်ပေါ့နော်အဲ့လိုမျိုးပုံစံမျိုးအဲဒီစားလို့လည်းသူတို့ရှိရင်အဲ့လိုမျိုးများ budget plan လေးတင်ပြီးတော့ရနိုင်တယ်ဆိုတော့သိကောင်းပါဘူးလေ
ဟုတ်ကဲ
့ဟုတ်ကဲ့ဟိုရနိုင်တယ်ဆိုလို့ရှိရင်တော့အဲ့ဒီ project ကလည်းအများဆက်ဖြစ်သွားမယ်ပေါ့လေဒါပေမဲ့အကယ်၍မရနိုင်ဘူးဆိုလို့ရှိရင်လည်းဒီလိုပဲဟိုကိုယ့်နဲ့ကိုယ်နိုင်တဲ့လောက်လေးပေါ့နော်ဒီကြေးလေးနဲ့စပြီးတော့ဘယ်လိုပတ်စံရနိုင်တဲ့အဝင်လေးပေါ့နော်နည်းနည်းအလုပ်ကမှာပေါ့ဘာဖြစ်လို့လဲဆိုတော့ဒါကလုပ်ပေးလိုက်တဲ့အချိန်မှာအလကားလုပ်ပေးလိုက်လို့ရတယ်ဆိုရင်လည်းရေရှည်မင်းကြီးနဲ့သွားမှာလေသွားမှာဆိုတော့ဥမာအဖြစ်ပေါ့နော်ဟိုဒီလူငယ်တွေအတွက်ကခက်ကြတော့ပတ်စံမရှိဘူးပေါ့ဒါမှမဟုတ် organization တွေက ဟိုဥမာဆိုရင်ဒီ website ရေဝင်လေ့လာဖို့အတွက်ဆိုလို့ရှိရင်ဟို contribution fee ပေးနေလဲပေါ့နော်အဲ့လိုလေးတောင်းတာမျိုးပေါ့အဲ့လိုတစ်ခုခုလုပ်ရမှာပေါ့နော်အကယ်၍ဒါမဲ့ send ရရဆိုလို့ရှိရင်တော့အဲတော်တော်လေးကောင်းတာပေါ့လေ
သူကဘယ်လောက်အထိများများပေးဖို့သူတို့တော့ maximum ဘယ်လောက်အထိသူတို့ဟိုပေးနိုင်တယ်လို့ပြောလဲဗျ
maximum ကတော့ $200 ပါရှင်
อ๋อโอเคโอเคอะล่ะส่วนเนี่ยสตาร์ทอัพตัวก็ก็ตลอดเลยก้าวน่ะป่ะเนาะไอ้ amount อ่ะแ
หละโอเคโอเคดอลลาร์2000ส่วนแต่ว่าโกลงได้โปรเจกต์ก็มาเลยมีเดียป่ะไอ้เหมือนโหตะเกเรนะบัดเจ็ตไปไปเปลี่ยนได้เปลี่ยนได้แล้วตัวติๆตลอดเลยติๆซะๆก็เปลี่ยนได้ค่ะป่ะดิโหนี้เนี่ยไม่หอบเลยดูโล่งมากไม่หอบเลยป่ะเนาะบาจอกกုံน่ะเลยส่วนแล้วไอ้โกลงติๆจะเปลี่ยนได้มาป่ะ
ไลน์บายไลน์ไลน์บายไลน์เปลี่ยนได้มาป่ะเนาะตัวเราก็โอเ
คโอเคใช่ไลน์บายไลน์ไลน์บายไลน์เอ๊ะพี่รู้အခုဒီလိုတင်ထားတာမသိဘူးဒါပေမဲ့အကျန်တန်း budget ကုန်တယ်လို့ပြောလို့ရှိရင်တော့ဘောက်ချာရေးပါရပြရမလားတော့မသိဘူးပေါ့လေဒါမလုပ်ကြရသေးဘူးတော့မသိဘူးဒါပေမဲ့အဲ့လိုလားတော့မသိဘူးပေါ့လေ
စီးပွားရေးလုပ်ငန်းရှင်တဦးအနေနဲ့ရောမြန်မာနိုင်ငံထဲမှာအခုဒီနေ့ကျွန်တော်တို့ပြောနေတဲ့အချိန်မှာအနေထားနဲ့ပြောမယ်ဆိုလို့ရှိရင် infrastructure ကောင်းမွန်လာရေးအတွက်ပေါ့တိုးတက်လာရေးအတွက်ဘယ်လိုမျှော်လင့်ချက်ရှိသလဲအမစီးပွားရေးလုပ်ငန်းရှင်တဦးအနေနဲ့
ဟုတ်ကဲ့ဆရာအခုကတော့လေဟိုလုပ်တော့လုပ်ပေးနေတယ်ဆရာလုပ်ပေးနေတယ်ဆိုတော့အဲ့ဒါတော့အော်မဝေးတဲ့အနာကမှာတော့ကောင်းတာလေးတွေလို့တော့ယူဆရတာပေါ့လေအခုသူတို့ဟိုစီးပွားရေးလုပ်ငန်းတွေနဲ့တော်တော်လေးဖွံ့ဖြိုးနေရလို့ကြားရပေါ့နော်အဲပြီးတဲ့အခါကျတော့လောက်ပိုင်းနေနေလေးပြီးရတယ်ဆိုတော့အခါကျတော့အဆင်ပြေမှာပ
ါဟုတ်ကဲ့ဟုတ်ကဲ
့ကောင်းပါမယ်လို့ထင်ပါတယ်ရှင
်ပူဇော်ဝင်နိုင်စီစဉ်တင်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါတော့သုတဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ကိုအောင်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဦးတော်ခင်ဗျာအခုကျွန်တော်ပထမဆုံးပြင်ကျင်တာကတော့ဒီအစိုးရတရားဟာပေါ့နော်နိုင်ငံအသုံးစေးလုံငွေအတွက်ဒီဘဏ္ဍာငွေရှာတာမှာအခွန်ကောက်ပြီးတော့လဲရှာပါတယ်ဆိုတော့အမေရိကန်ပြည်ထောင်စုမှာအစိုးရကဘယ်လိုပုံစံမျိုးနဲ့အခွန်ကောက်တယ်ဆိုတာကိုအရင်ဆုံးရှင်းပြပေးပါလားခင်ဗျာ
အမေရိကန်ပြည်ပါကအခွန်ကဒီဘဟုအစိုးရကောက်တာရယ်ပြည်နယ်အစိုးရကောက်တာရယ်နောက်မြို့နယ်အစိုးရကောက်တာရယ်ရှိတယ်လေဘဟုအစိုးရကောက်တာကတော့နှစ်မျိုးရှိတယ်လူတူရင်းစီကကောက်တာနော်အဲ့ဒါကဝင် individual အဲ့ဒီကောက်တယ်နောက်တစ်ခုကသူကဆိုတာ company ကြီးရှေ့ကနေကောက်တာတစ်ခုရှိတယ်အဲ့နှစ်မျိုးနှစ်စားနဲ့သူ့ဝင်ငွေကိုသူယူတာပေါ့လေဒီတူချင်းစီကတော့အမေရိကန်မှာဆိုတော့လူတန်းရှိလာဆိုလောက်ကသူတို့အခွန်ငွေကိုဒီနှစ်စဉ် April 15ရက်နေ့နောက်ဆုံးထားပြီးတော့သွင်းရပါတယ်
ပြည်သူရေးစီကနေဝင်ငွေခွန်ကောက်တဲ့အခါမှာရောဘယ်လိုပုံစံမျိုးနဲ့ကောက်ခံလဲဆိုတဲ့အကြောင်းကိုရှင်းပြပါအောင
်လုပ်ငန်းဝင်တွေလုပ်ငန်းဝင်တွေကသူတို့ဒီလူတွေကိုလုခ္ခတို့ကတော့ပေးတဲ့ခါကြလို့ရှိရင်အခွန်ငွေကိုထုတ်ထားလိုက်ပြီးတော့မှအဲ့ဒီဒီအလုသမားကိုပတ်စံပေးတယ်နော်အဲ့ဒီလုပ်တဲ့အတွက်ဟိုသက်သာတယ်လीနောက်ကြတော့မှဒီလူတွေကအခွန်ငွေထမ်းဆောင်တဲ့အချိန်ရောက်တော့မှပေးရမယ်ဆိုလို့ရှိအများကြီးဖြစ်နေတယ်ထုတ်ထားတာများနေလို့ရှိရင်အစိုးရပြန်ပေးတယ်နော်အဲလိုနေလို့ရှိရင်တော့သူကအထပ်ဖြည့်ပေးပါဆိုပြီးတောင်းတယ
်ဟုတ်ကဲ့ဟိုလုပ်ငန်းရှင်ကြီးတွေကိုကောက်ခံတဲ့ဒီအခွန်ငွေနဲ့ဒီတာမန်ပြည်သူတွေရဲ့ဝင်ငွေပေါ်ကောက်ခံတဲ့အခွန်ငွေကွာချက်ပေါ့လေအဲ့ဒါလေးနဲ့ပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပေးပါလားနောက်ဟိုသူတို့ရဲ့ဝင်ငွေရဲ့ဒီဘလောက်ရာဂိုင်းနှုန်းကိုကောက်တာလဲခင်ဗျအ
ဲ့ဒါကရာဂိုင်းနှုန်းကဟိုဝင်ငွေများလို့ရှိရင်များတဲ့ရာဂိုင်းနှုံးပေါ့လေထဲဝင်သွားတယ်ဝင်ငွေနည်းတဲ့လူကြတော့5ရာဂိုင်းနှုံးနော်နည်းနည်းပတ်ဆောင်များလာတဲ့လူကြလို့ရှိရင်10ရာဂိုင်းနှုံးသူတို့ tax bracket လို့ခေါ်တယ်လေဘယ်အဆင့်ထဲမှာပါလဲဆိုတာအဲ့လိုရှိတယ်အဲ့တော့တစ်နှစ်ကိုငွေ12,000ရတဲ့လူကသိမ့်မပေးရဘူး5ရာဂိုင်းနှုံးလို့ပေးရတယ်အဲ့တော့သူ့ရှိမှဟိုကလေးတွေရှိတယ်ဆိုရှိရင်အဲ့ဒီအတွက်ကိုသူတို့ကဒီဗာလေလူငင်းဝင်ပေးတယ်เนาะခလေးရှိတဲ့လူကြတော့ပိုးပြီးပေးရတယ်အဲ့တော့ဟိုသထေးကြီးတွေကြလို့ရှိရင်ပိုးပြီးရောပေးရတယ်သူတို့38ရာဂိုင်းနှုန်းအဲ့ဒီအတိပေးရတယ
်ဒီကျွန်တော်တို့ဒီအခွန်တွေကောက်တယ်ဆိုတဲ့အခါမှာပြည်ပြည်တော်စုအစိုးရကနေပြီးတော့ကောက်ခံလို့ရလာတဲ့အခွန်ငွေတွေကိုရောဒီပြည်နယ်အစိုးရအင်းနဲ့ဘယ်လိုခွဲဝေပြီးတော့သုံးစွဲလဲဆိုတော့ရောပြောပြပေးအောင်ခင်ဗ
ျဒီမှာသူကဖက်ဒရယ်မှုသုံးတယ်ဖက်ဒရယ်မှုသုံးတော့အဲ့ဒီဗာလေကုန်ပစ္စည်းဝယ်တဲ့အခါဟာအဝတ်ထည်ဝယ်မယ်အစားအသောက်ဝယ်မယ်အဲ့ဒါကြတော့ state ပြည်နယ်ကကောက်ရတယ်အဲ့တော့ဘ ഹു အစိုးရက အဲ့ဒီဥစ္စာမှာသူတို့ကဝင်မရှိဘူးနောက်ပြီးတော့ဒါပေမဲ့ syntax ဆိုတာတော့ဒီရက်တို့ဘာလို့ညာလို့စကရက်တို့ဘာလို့ရတော့ဘို့အစိုးရအဲပြန်ယူပြန်ရောအဲ့လိုရှိတယ်ဒီအခွန်ငွေကတစ်မျိုးစီရှိတယ်အဲ့တော့နောက်ပြီးတော့မြို့နယ်ကလည်းအခွန်ကောက်တယ်သူတို့ကလည်းသူတို့ budget နဲ့သူတို့ရှိတယ်သိမညာပါဘူးတချို့ဝန်င်းတွေကပြည်နယ်ဒီမှာဆိုလို့ရှိရင်မြို့နယ်အတွက်ကိုပြည်နယ်ကကောက်ပေးတယ်တခါလေသူတို့ရှင်းအောင်လို့မေးလည်းမှာဆိုရင်တော့မဟုတ်ဘူးဒီမြို့နယ်တွေအတွက်ကိုကျောင်းစီဒီနောက်သူတို့ရဲ့ညွန့်နယ်အတွင်းရှိတဲ့လမ်းငယ်လေးတွေဖောက်ဖူတာတွေပါလေနောက်မြူနစ်ပယ်ကတွေပါဆိုတော့သူတို့နယ်ဆိုင်နေ
ဒါကတော့ဟိုအစိုးရအနေနဲ့ပေါ့နော်နိုင်ငံဘဏ္ဍာငွေအဖြစ်ရှာဖွေတာမှာအခွန်ဘယ်လိုကောက်လဲဆိုတာကိုအခုဦးထောင်ကပြောသွားတာပါတစ်ဖက်မှာကျတော့ဒီလိုမျိုးအခွန်ကောက်တယ်ဆိုတာကဒီရလာတဲ့နိုင်ငံတော်ဘဏ္ဍာငွေတွေကိုတိုင်းပြည်တည်ဆောက်ရေးလုပ်ငန်းတွေမှာအသုံးပြုတယ်လို့နောက်ဒီအခွန်နှန်းပြည်သူတွေကလည်းပေါ့နော်အကြောင်းအမျိုးမျိုးနဲ့ဒီအလုတ်လက်မဲ့ဖြစ်သွားတဲ့အချိန်မှာအစိုးရနေပြီးတော့အထောက်ပံ့ဘယ်လိုပြန်ပေးလဲဆိုတော့ကိုနည်းနည်းလောက်ရှင်းပြပေးပါအောင
်ကုမ္ပဏီမှာလုပ်နေတဲ့အမှုတန်းတွေအမှုတန်းတွေဟာလာကုမ္ပဏီကအကြောင်းမလှလို့ပေါ့ဒီနော်သူတို့ဟိုအလုတ်သမားတွေရှော့ရမယ်ဆိုလို့ရှိရင်အဲသူတို့ရှော့တဲ့အခါမှာအလုတ်သမားတွေအလုတ်လက်မဲ့ဖြစ်တယ်အလုတ်လက်မဲ့ဖြစ်တဲ့အခါမှာသူတို့ရှိမှာဘာခံစားခွင့်ရှိလဲဆိုတော့ဟိုဒီအလုတ်လက်မဲ့နော်ထောက်ပံ့ကြေးဆိုတာရှိတယ်အဲ့ဒါကိုရှောက်ရတာပေါ့လေအလုတ်လက်မဲ့ဖြစ်သွားပြီဆိုပြီးတော့ရှောက်ရတယ်ရှောက်တဲ့အခါမှာရက်60ထင်တယ်အဲ့လိုပေးတယ်အဲ့ဒီတွင်မှာတော့သူအလုတ်ရှာရတယ်ဒီလိုထိုင်းနေလို့တော့မရဘူးအဲ့ဒါကဟိုသူအရင်ရတဲ့လာကလောက်တော့မရှိဘူးဒါမဲ့အဲ့ဒီလာကနဲ့တဝက်လောက်ရှိတယ်သုံးပုံတစ်ပုံလောက်ရှိတယ်ဒါမဲ့အဲ့လိုရတဲ့အတွက်သူဟဲ့လားဟိုမိသားစုဒုက္ခမရောက်ဘူးပေါ့နော်သူအကျွေးတွေဒီမှာအကျွေးစနစ်ကိုသူကားပေးရမယ်ကားကမပေးလို့ရှိရင်ကားကိုကားကုမ္ပဏီကသိမ်းသွားလိမ့်မယ်နော်အိမ်မှာ mortgage ပေါ့လေအိမ်အကျွေးဝင်ကိုပေးရမယ်နော်အိမ်ကိုဆက်ရမယ်အကျွေးဆက်ရမယ်နောက်ပြီးအိမ်တချို့ကတော့ apartment ငှားထားတယ်ဆိုလို့ရှိရင် apartment ကိုပေးရတယ်နောက်မင်း apartment ကသူတို့နှင်းချမယ်အဲ့ဒီဥစ္စာလုံလောက်တလောက်ကိုအဲသူတို့ပေးထားတယ်အဲ့ဒါဒီရက်90ပြီးသွားလို့ရှိရင်ဟောသူလည်းအလုပ်ရှာတယ်မရဘူးဆိုရင်တခါဟိုနင်းပါလေတတန်းတိုးပြီးတော့ရှောက်လို့ရတယ်အဲ့ဒါသူတို့ကဒီမှာတော့ workman compensation လို့ခေါ်တယ်အလုပ်တစ်ခုလုပ်တိုင်းဒီကုမ္ပဏီကသူတို့အာမခံလုပ်ထားရတယ်ငွေလေးကိုဖယ်ဖယ်ပြီးတော့သူတို့ဟိုနင်းပါလေအာမခံချေပေးရတယ်အဲ့ဒါအဲ့ဒီကနေထုတ်ပေးတာဒါကဟိုပါလေပုဂ္ဂလိကကုမ္ပဏီပဲဖြစ်ဖြစ်နောက်ပြီးတော့ဟိုနင်းအစိုးရအမှုတံပဲဖြစ်ဖြစ်เนาะဒါပေမဲ့အလုပ်သမားတယောက်ကသူ့အပြစ်ကြောင့်เนาะအလုပ်ကနေထုတ်ခံရလို့ရှိရင်အဲ့ဒီမှာအဲ့ဒီကိစ္စကြလို့ရှိရင်ဒီပါလေဒီအလုပ်လက်မဲ့ဟိုနင်းလျှောက်ထားလို့ဒီပါလေထောက်ပါကြီးလျှောက်လို့မရဘူးသူ့အပြစ်ကြောင့်ထုတ်ခံရလို့ရှိရင
်ဒီ social security လို့ခေါ်တဲ့လူမှုဖူလုံရေးတော့အတွက်ပေါ့เนาะအစိုးရနေပြီးတော့ငွေကောက်တယ်နောက်ပိုင်းမှာပေါ့နော်ဟိုဘလို့ပြန်ပြီးတော့ထောက်ပံ့လဲဆိုတဲ့အကြောင်းကိုရှင်းပြပေးပါအောင
် social security ကလာလူမှုဘူလုံကြီးပေါ့လေအဲ့ဒါကတော့အလုပ်သမားလာကြတဲ့အကိုအစိုးရကဦးနေ 3.62 ရာခိုင်နှုန်းလားမသိဆိုလို့ထုတ်တယ်ထုတ်ကိုထုတ်တာအဲ့ဒါမရဘူးလာကြတဲ့ကကိုအဲ့တော့အဲ့ဒီနဲ့ဇာတူကိုကုမ္ပဏီကြီးကဟို GE ပဲဖြစ်ဖြစ်ပေါ့ဘာပဲဖြစ်ဖြစ် Apple ကုမ္ပဏီပဲဖြစ်ဖြစ်အလုပ်သမားတည်းကထုတ်တဲ့လောက်ကုမ္ပဏီကလည်းဇာတူသူကထည့်ပေးရတယ်ဆိုတော့သူကသူနှစ်ဆလို့ဖြစ်သွားတာပေါ့အဲ့ဒီကနေသူတို့လည်းဒါလည်းပင်းရှင်သဘောမျိုးပေါ့အဲ့တော့အလုပ်သမားတယောက်ကဟိုအနားယူသွားတယ်ဆိုပေမဲ့လည်းဝင်းဝေးကြီးအရန်ကျသွားပြီးတော့ဟိုလည်းဟိုအိမ်ကြီးကနေထွက်သွားတာဘာလို့မရှိဘူးဘာလို့ဆိုကျမ်းမာရေးကိစ္စအလုပ်သမားတွေကကုမ္ပဏီတွေကနေအလုပ်တွေမရှိကြဘူးဆိုလို့ရှိရင်ကျမရဲ့အမကန်ကဟို6လပဲခံတယ်နောက်ပိုင်းကျရင်သူတို့မရှိတော့ဘူးအဲ့ဒီကြလို့ရှိရင် social security ကနေပါ medical ဆိုတဲ့အပိုင်းလေးရှိတယ်အဲ့ဒီအပိုင်းကကိုဆေးရုံတည့်ရမယ်ဆိုလို့ရှိရင်ပြီးတယ်ပြီးတဲ့ခါကျလို့ရှိရင်အသက်ကလည်းကြီးလာပြီဟမ်လားနှလုံးယောဂရှိမယ်ဟိုယောဂရှိမယ်ဒီယောဂရှိမယ်ဆိုလို့ရှိရင်အဲ့ဒီ medical ကနေထောက်ပံ့
ဟောင်းစီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ် VOE ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voenews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်ယေမန်စီးရီးယားလီဘီယာနိုင်ဂျီးရီးယားနဲ့အီရတ်တို့မှလို့အင်အားပြောင်းညံပြီးမအောင်မြင်တဲ့အစိုးရစနစ်တွေဟာအစွန်းရောက်အယူသီးမှုနဲ့အကြမ်းဖက်မှုပေါ်ပေါက်ဖို့အခြေအနေတွေကိုဖန်တီးပေးနေတယ်လို့အမေရိကန်နိုင်ငံရဲ့ဌာန2014လူ့အခွင့်အရေးနှစ်ပတ်လည်အစည်းအဝေးခန်းစားမှာဖော်ပြထားကြောင်းအကြမ်းဖက်ဝါဒတိုက်ဖျက်ရေးဆိုင်ရာအမေရိကန်သံမကြီးထီနာကာဒနာဝကဆိုပါတယ်အီရတ်မှာ IS Islamic State ဆက်လက်ဖြစ်ထွန်းနေတာသူနဲ့ဆက်ဆက်ပြီးလီဗျာ၊ Egypt၊ Nigeria တို့မှာ IS အဖွဲ့ခွဲတွေလို့သူတို့ကြီးညာသူတွေပေါ်ထွက်လာတဲ့ကိစ္စတွေနိုင်ငံသားကအကြမ်းဖက်တိုက်ခိုက်ရေးသမားတွေစောင်းနှင်းချပြီးအရှိလက်ပိုင်းအကြမ်းဖက်မှုတွေမှာပါဝင်လာတာသူတို့နိုင်ငံရင်းကိုပြန်လည်ချင်းချောက်နေရတဲ့ကိစ္စတွေဟာအထူးပဲစိုးရိမ်စရာကောင်းလာပါတယ်။ Al-Qaeda ဟာဥဆောင်မှုအခန်းကမှီးမှင်လျှော့ကြလာတဲ့ဆိုပေမဲ့ယေမန်မှာလှုပ်ရှားနေတဲ့ Arabia ကျွန်းဆွယ်က Al-Qaeda အာဖရိကအစိမြောက်က AQIM စီးရီးယားကအယ်နူစရာတူအရှေ့အာဖရိကကအယ်ရှဘပ်တူလူသူနဲ့ဆက်ဆက်အဖွဲ့တွေအတွက်အားကြအတုစရာဖြစ်နေစေပါအကြမ်းဖက်မှုဟာကမ္ဘာနဲ့ဆိုင်တဲ့လက္ခဏာတရားဖြစ်ပြီးဘယ်တနိုင်ငံတည်းကမှအနိုင်မတိုက်နိုင်ပါဘူး2014မှာဒေသအတွင်းနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ခဲ့တဲ့အတွက်အီရတ်မှာ IS တို့တအုပ်ကျိုးသွားခဲ့ပါတယ်2014စက်တင်ဘာမှာပေါ်ထွက်လာတဲ့ကလသမကလုံခြုံရေးကောင်စီပြဋ္ဌာန်းချက်1188ဟာပဋိပက္ခဒေသကိုပြည်ပအကြမ်းဖက်သမားတွေဝင်ထွက်တာနဲ့ပတ်သက်ပြီးနိုင်ငံတကာပူးပေါင်းဟန်တားရေးအတွက်ထူးခြားတဲ့တိုက်တွန်းမှုတရားဖြစ်ပါတယ်။ဒါ့အပြင် IS ဆန့်ကျင်ရေးညွန်ပေါင်းအဖွဲ့ကိုလည်းအမေရိကန်ပြည်ထောင်စုကဦးဆောင်ပြီးဖွဲ့စည်းခဲ့ပါတယ်။ဒီညွန်ပေါင်းအဖွဲ့မှာအဖွဲ့ဝင်60ကျော်ပါဝင်ပြီး IS တပ်ဦးကိုဟန်တားရုံသာမကပြည်ပတိုက်ခိုက်ရေးသမားတွေပါဝင်လာမှုIS2 ရဲ့ရန်ကုန်ငွေအရင်အမြင့်နဲ့ဆက်သွယ်မှုဝါဒဖြန့်ချီမှုစတာတွေကိုဟန်တားရေးအတွက်ပါပူးပေါင်းဆောင်ရွက်နေကြပါတယ်။2014မှာပဲမြောက်ပိုင်းအာဖရိကနဲ့အာရှနိုင်ငံတွေဟာလည်းပြည်ပတိုက်ခိုက်ရေးသမားစုဆောင်မှုထောက်ခံအပြစ်မှုတွေကိုဥပဒေသစ်တွေရေးဆွဲပြီးဖော်ထုတ်အရေးယူခဲ့ကြပါတယ်။အီဂျစ်၊ဂျော်ဒန်၊ဆာဒီအာရေဗျာ၊ကတာ၊တာကီ၊အရက်ဆိုဗာများပြည်ထောင်စုတို့မှာလည်းပြပကအကြမ်းဖက်တပ်သားတွေကိစ္စကင်တွဲဖြစ်ရှင်းမှုဥပဒေတွေစီးမင်းစည်းကမ်းတွေပြဋ္ဌာန်းခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေဟာအကြမ်းဖက်ဝါဒတိုက်ဖျက်ရေးအကြမ်းဖက်ဝါဒရော့ပါရေးလုံခြုံရေးနဲ့အုပ်ချုပ်ရေးအဆောက်အအုံတွေအင်အားခိုင်မာရေးတို့အတွက်ဆက်လက်ဆောင်ရွက်သွားမှာဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင်။
ကျွန်တော်ရှင်ခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOE ရဲ့အာဘော်မဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာအခုတော့ကမ္ဘာသတင်းအချင်းချုပ်ကိုကိုစော်ဝင်းလိုင်ကတလဲချင်ညာပြီးမှာဖြစ်ပါတယ်ဗျာ
အီရန်နျူကလ িয়ার အရေးအပြစ်သတ်ဆွေးနွေးဖို့မူလတတ်မှတ်ထားတဲ့ဇွန်လ30ရက်နေ့နောက်ဆုံးနေ့တဲ့ကြော်လွန်ပြီးရက်ကြာကြာတက်တန်းတိုးဖို့အီရန်စစ်စစ်ညှိနှိုင်းမှုတွေဘက်ကနေအစီအစဉ်မရှိဘူးလို့အစိုးရအမေရိကန်အရာရှိကပြောပါတယ်ဂရိနိုင်ငံဝန်ကြီးချုပ်အလက်ဆစ်ဆစ်ပရက်စ်ကသူသဘောမတူခဲ့တဲ့ဂရိနိုင်ငံရဲ့စီးပွားရေးအပေါ်ဥရောပရဲ့ချိုးချံချွေတာရေးစီကံတတ်မှတ်ချက်အစ်စ်တွေကိုလာမယ့်ဆန္ဒခံယူပွဲမှာမက်ဆန္ဒရှင်တွေကထောက်ခံကြမယ်ဆိုရင်သူ့အနေနဲ့လေးစားလိုက်နာမှာဖြစ်ကြောင်းပြောဆိုလိုက်ပါတယ်။အာရှဖွံ့ဖြိုးရေးဘဏ်ကိုအယုံဆိုင်လှုပ်ဆောင်မဲ့အာရှအခြေခံအဆောက်အုံရင်းနှီးမြှုပ်နှံမှုဘဏ်တည်ထောင်မဲ့သဘောတူစာချုပ်ကိုအဖွဲ့ဝင်နိုင်ငံပေါင်း50ကျော်ကဘေကျင်းမြို့မှာတင်းလန်နေကလက်မှတ်ရေးထိုးလိုက်ကြပါပြီ။မြန်မာနိုင်ငံအနေနဲ့တော့ AIB ဘဏ်မှာဒေါ်လာ264သန်းခွဲမတင်ထက်ဝင်ဖို့ပြည်တော်စုလွှတ်တော်ကအတည်ပြုထားပြီးလည်းဖြစ်ပါတယ်မြန်မာလမ်းပန်းဆက်သွယ်ရေးကဏ္ဍမှာအထောက်ကူကောင်းတွေရနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းစီးပွားရေးပညာရှင်တွေကပြောပါတယ်မြန်မာသမ္မတဦးသိန်းစိန်ဟာမွန်ဂိုလီးယားနိုင်ငံခီးစဉ်အတွင်းမြန်မာနဲ့မွန်ဂိုလီးယားနိုင်ငံကြားကုန်သွယ်ရေးနဲ့ကမ္ဘာလှည့်ခီးစွာလုပ်ငန်းဆိုင်ရာပူးပေါင်းဆောင်ရွက်ဆိုင်ရာ MOU နားလည်မှုစာချုပ်လာ3ခုလက်မှတ်ရေးထိုးနိုင်ခဲ့တဲ့အကြောင်းမွန်ဂိုလီးယားသမ္မတကပြောပါတယ်
ကမ္ဘာသတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ချင်ညာခဲ့တာပါဒီမနက်စီစဉ်ထုတ်လို့ရမှုကကိုကောင်းထက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ် VOA American တမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ30 40 49 50နဲ့လိုင်းလမ်းမီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နေပါ
This program has come to you from the Voice of America, Washington.